Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်2019ခုနှစ်ဒီဇင်ဘာလ23ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်တွေကို American ပြည်သူမျိုးတော်ဝါရှင်တန် DC ကနေညမစံတော်ချိန်ည9:00 AM ထိလိုင်းတိုမီတာ24.25-32.51 MHz တို့ကနေတိုက်ရိုက်ထုံးသွင်းပေးနေပါတယ်။ဒီပိုင်းအတန်းစမှာဒီညတွေ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ American ပြည်သူအဲဘာမှပြည်နယ်ကလစ်လက်နေတဲ့ကလတော်အမတ်နေရာအတွက်ကျင်းပတဲ့ထူးယူခောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်နိုင်ရသွားပါတယ်။ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ကိုရန်ကုန်မြို့မှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးအစိုးရရဲ့လေဝဲချက်လက်တွေလောဝဲတွေ့ရှိမှုနဲ့အေးအေးယူခံရမယ့်အလားအလာရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ကြီးထိုင်နေသူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှသောတာရှင်တွေနားဆင်ကြရမှာကရိုက်တာသတင်းဌာနကမြန်မာသတင်းသမားနှစ်ယောက်အဖမ်းခံရတာနဲ့ပတ်သက်ပြီးတော့
We are deeply concerned by the highly irregular arrests of two Reuters reporters after they were invited to meet with police officials in Yangon.
American တယုံပြောခွင့်ရကအခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါ့အပြင်ပြိပခတွေဖြစ်ခဲ့တဲ့ Mount Dor Data တချို့နေရာတွေကိုသွားလေးလာနိုင်ခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်ကသူလေးလာနိုင်တဲ့လောက်လူ့ခွင့်ရေးချိုးဖောက်တာတွေမတွေ့ရဘူးလို့ပြောတဲ့အကြောင်းကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကွန်လွန်ဦးနဲ့မတ်တင်ကြီးထပ်တူကကြေညာပေးတော့မှာပါရှင
်။ American ပြည်သူအဘာမပြည်နယ်ကလစ်လက်နေတဲ့ကလပ်တော်အမတ်နေရာအတွက်ကျင်းပခဲ့တဲ့ထူးယူကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားတော့ဂျွန်းစ်အနိုင်ရရှိသွားပါတယ်။ယူကောက်ပွဲရလဟာ Republican Party အတွက်သာမကလင်မဲဆိုင်ရာမဖွဲ့မရလောက်ရတွေကျူးလွန်ခဲ့ဘူးလေလို့ဆိုရဲဆွဆွဲချက်တွေကြမ်းမှာ Republican Party ကိုယ်စားလည်းဖြစ်ရှင်ပြန်ခဲ့တဲ့ Raimo ကိုယူကောက်ပွဲနီးမှာထောက်ခံကြောင်းပြောခဲ့တဲ့သမ္မတ Donald Trump အတွက်ပါအထင်အရှားဖြစ်ခဲ့ရပါတယ်။ပြိုင်ဆိုင်မဲဆွယ်စည်းရုံးကြပြီးနောက်မှာတော့ဒီမိုကရက်ကိုယ်စားလှယ်ဂျွန်းစ်ကထောက်ခံမဲ့49.9%ခန်းရီပက်ပလီကန်ကိုယ်စားလှယ်မိုးက48.4%ခန်းရီအတိအကျရခဲ့ကြတာပါယူကောက်ပွဲမှာအနိုင်ရခဲ့တဲ့ဒီမိုကရက်ကိုယ်စားလှယ်ဂျွန်းစ်အနေနဲ့ဇန်နဝါရီလတဲ့ကျန်းသက်စာချိန်ဆတောင်းယူတဲ့အခါကျရင်တော့ကိုယ်စားလှယ်နေရာ100ရှိတဲ့တက်လွတ်တော်မှာအများစုနဲ့ထိန်းချုပ်ထားတဲ့ရီပက်ပလီကန်ပါတီအနေနဲ့52%ဒီမိုကရက်က49%အထိရလာမှာဖြစ်တာကြောင့်တမန်တော်ထရမ့်ရဲ့မူဝါဒတွေကိုအကောင့်ထည့်ဖော်ရေးအခက်အခဲတွေကြုံရမယ်အလားအလာတွေလည်းရှိနေပါတယ်ဒီမိုကရက်ကိုယ်စားလှယ်ဂျွန်းစ်ကတော့အဲဘာမှပြည်နယ်မှာသာမကနိုင်ငံတော်ဝန်မှာပါစူးစီးညီညွတ်အောင်လုပ်နိုင်တယ်ဆိုတာကိုတက်တည်ပြလိုက်ရရောက်တဲ့အကြောင်းရွေးကောက်ပွဲအနိုင်ရမင်းကုန်းဖြစ်မင်းညားကထောက်ခံသူတွေကိုပြောကြားသွားပါတယ်
။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုလိုက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုတုံ့ပြန်တဲ့အနေနဲ့အစ္စလမ်နိုင်ငံတွေကခေါင်းဆောင်22ဦးတို့ဒီကနေ့ဗုဒ္ဓဟူးနေ့မှာတူရကီနိုင်ငံမြို့တော်အစ္စတန်ဘူးမှာတွေ့ဆုံဆွေးနွေးပါတယ်။ဂျေရုဆလင်အရေးဝေဖန်မှုတွေကြီးထွားလာတာနဲ့အတူအရှေ့လေပိုင်းဒေသတွေမတည်ငြိမ်မှုတွေဆက်ဖြစ်နေချိန်မှာအခုလိုဆွေးနွေးတာပါအဖွဲ့ဝင်58နိုင်ငံပါအစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့ထောက်ပံ့မှုနဲ့အခုလိုဆွေးနွေးတာလည်းဖြစ်ပါတယ်တူရကီနိုင်ငံက OIC ကိုလက်ရှိဦးဆောင်နေတာဖြစ်ပြီးတူရကီသမ္မတ Recep Tayyip Erdogan ကအရေးပေါ်အစည်းအဝေးကိုခေါ်ခဲ့တာပါဒီစီဝေကနေခိုင်မာအကောက်နဲ့သတင်းစကားတစ်ခုပါနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲတူရကီသမ္မတကပြီးခဲ့တဲ့တနင်္လာနေ့မှာပြောဆိုပါတယ်ပါလက်စတိုင်းရဲ့မြို့တော်အဖြစ်သိမ်းပိုက်ခံဂျေရုဆလင်ကိုမျက်မျက်တားတားသတ်မှတ်ပေးဖို့အတွက်နိုင်ငံတကာဥပဒေတွေကိုတံမိုးထားတဲ့နိုင်ငံတွေကိုဖိတ်ခေါ်ထားတဲ့အကြောင်းလဲတူရကီသမ္မတကပြောဆိုခဲ့တာဖြစ်ပါတယ်
အမေရိကန်ပြည်သူနယူးယောက်မြို့ကမြေရောက်ရထားမှာရေပိုက်ဘုံးတစ်လုံးနဲ့ဘုံးခွဲတိုက်ခတ်ခဲ့သူဖြစ်ဆွဆွဲခံထားရသူဟာစစ်သွေးကြောအုပ်စုတွေနဲ့ဆက်နွယ်မှုရှိပုံမရဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကအကြမ်းဖက်တံပြန်တိုက်ဖြတ်ရေးထိတ်တန့်ရရှိသူကပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကနဲ့အမေရိကန်မှာပြောင်းရွှေ့နေထိုင်သူတူဖြစ်တဲ့အကာရက်တူလာရဲ့ဇနီးနဲ့မိဘတွေကိုစုံစမ်းစစ်ဆေးသူတွေမင်းမြန်းခဲ့ကြောင်းလဲဘင်္ဂလားဒေ့ရှ်အကြမ်းဖက်တံပြန်တိုက်ဖြတ်ရေးရရှိမွန်နီယာအစ္စလမ်ကပြောဆိုခဲ့တာပါ။ကျန်းဖက်မှုတွေနဲ့တရားစွဲဆိုလိုက်ကြောင်းအစိုးရရှင်တွေကြီးညာခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲအသက်29နှစ်ရွယ်အူလာကိုရုံးထုတ်ဖို့လဲစီစဉ်ထားပါတယ်။အနာမနီကတော့တက်ခိုက်သူဟာ IS အစ္စလာမ်စစ်သွေးကြွတွေကိုအားကျပြီးတက်ခိုက်မှုကျွလွန်နေတာဖြစ်ကြောင်းပြောဆိုထားကြတာပါ။တရားစွဲဆိုလိုက်တဲ့အမှုတွေထဲမှာတော့အများပြည်သူသွားလာရနေရာမှာဘုံးခွက်တက်ခိုက်မှုနဲ့လူမျိုးများတေချီစင်နဲ့လက်နက်အသုံးပြုမှုတွေပါဝင်ပြီးအမှုတမှုချင်းစီဟာအမြင့်ဆုံးဖြစ်တဲ့တစ်သက်တချွန်းချခံရနိုင်ပါတယ်။အဲစစ်သွေးကြွတွေကိုပံ့ပိုးကူညီမှုပောက်ကွဲပစ္စည်းအသုံးပြုပြီးဖြစ်စည်းမှုအကြမ်းဖက်ရာဇဝတ်မှုကျူးလွန်မှုစတဲ့အမြင့်ဆုံးဖြစ်တဲ့ထောင်နှံ30အထိကြာခံရနိုင်တဲ့အမှုတွေနဲ့လည်းအေးအေးယူခံထားရတာပါ
Riders သတင်းဌာနကမြန်မာသတင်းသမားနှစ်ဦးကိုရန်ကုန်မြို့မှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးအစိုးရရဲ့လျှို့ဝှက်အချက်အလက်တွေလက်ဝယ်တွေ့ရှိမှုနဲ့အရေးယူခံရပွဲရှိနေပါတယ်။မြန်မာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရန်ကုန်မြို့မှာတပ်တေအထောက်အထားဆက်ရက်စရန်းနေတဲ့အတူဖမ်းဆီးမိခဲ့ပြီး1923ခုနှစ်မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေပုံမှန်သုံးနဲ့အရေးယူထားတဲ့အကြောင်းမြန်မာအစိုးရကဒီကနေ့သတင်းထုတ်ပါတယ်။မတိမငင်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတာဝန်ထမ်းဆောင်ပြီးရန်ကုန်မြို့မှာပြန်လည်အနှာယူရောက်ရှိနေတဲ့ရဲတပ်ဖွဲ့ဝင်တချို့ကိုချင်းကပ်စည်းရုံးပြီးတရင်အချက်အလက်တွေရယူခဲ့သလိုအရေးကြီးလုံခြုံရေးဆက်ရွယ်စံအထောက်အထားတွေကိုပြည်ပတရင်ဌာနတွေအတွက်စုဆောင်းမှုတွေလုပ်ခဲ့ကြောင်းလည်းဆွတ်ဆွဲထားပါတယ်။အမှုနဲ့ဆက်နွယ်ပြီးဒုတိယရဲမှူးမိုးရံနိုင်နဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ဦးကိုလည်းဖမ်းဆီးထားပြီးအစိုးရလျှို့ဝှက်ချက်အဥပဒေပုံမှန်သုံးအပြင်ရဲစီကံထိန်းသိမ်းရေးဥပဒေနဲ့အရေးယူသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။ရန်ကုန်မြို့ကအမေရိကန်တပ်ရုံးကတော့သတင်းသမားတွေကိုအာဏာပိုင်တွေကဖိတ်ခေါ်ပြီးမှဖမ်းဆီးခဲ့တဲ့လောက်ရအပေါ်စိုးရိမ်နေအကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့ဖမ်းဆီးမှုတွေနဲ့ပတ်သက်လို့ရှင်းလင်းချက်ပေးဖို့လည်းတိုက်တွန်းပါတယ်။သတင်းသမားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအပေါ်လက်တလော့အရေးယူထားတဲ့အစိုးရလျှို့ဝှက်ချက်အဥပဒေပုံမှန်၃အရာအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။မြန်မာအနာပိုင်တွေကတော့ရခိုင်ပြည်နယ်ကထိလွယ်ရှလွယ်အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာသတင်းမီဒီယာတွေမှာမကြာခဏဆိုသလိုသတင်းမှားတွေချက်ကားဖော်ပြမှုတွေရှိတတ်ကြောင်းအပြစ်ဖို့ထားတာဖြစ်ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကျူတင်ကန့်သက်ချက်တွေမထားဘဲမြောက်ကိုရီးယားနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ရဲ့ကမ်းလှမ်းချက်ကိုတရုတ်နိုင်ငံကကြိုဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေကြီးထွားလာနေပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်းလေးရက်ကြာတရုတ်နိုင်ငံခီးစဉ်စတင်လိုက်တဲ့အချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ကမ်းလှမ်းချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တင်းမာမှုတွေရောပါစေဖို့နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ကြိုးပမ်းမှုတွေအားလုံးကိုတရုတ်နိုင်ငံအနေနဲ့ကြိုဆိုကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောကြားသူလူခန်းကဒီကနေ့ဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။တရုတ်နိုင်ငံအနေနဲ့လည်းဆွေးနွေးမှုအစီအစဉ်တစ်ခုကိုကမ်းလှမ်းထားပြီးအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားအတိတ်ပဲပြေးသွားတဲ့ဆွေးနွေးမှုတွေဆက်သွယ်ပြောဆိုမှုတွေလုပ်နိုင်မှုမျှော်လင့်ကြောင်းလည်းပြောဆိုထားပါတယ်။တရုတ်နိုင်ငံရဲ့အဆိုပြုချက်မှာတော့မြောက်ကိုရီးယားကပက်ထရီတက်မစ်ဆိုင်းတုံးနဲ့နျူကလ িয়ার ဆန်တက်မှုတွေကိုရပ်တန့်ဖို့အပြန်အလှန်အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကစီးရဲလေ့ကျင့်မှုတွေရပ်ဆိုင်းထားဖို့လည်းအကြံပြုထားတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးတေလာဆန်ကတော့မြောက်ကိုရီးယားပေါ် PR တွေဆက်လက်တွန်းမြင့်သွားဖို့ Atlantic Council မှာမနေ့ကကျင်းပတဲ့ Korea Foundation Nino Play ပွဲမှာတိုက်တွန်းခဲ့တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားနဲ့ဆွေးနွေးဖို့အမေရိကန်ဘက်ကအဆင်သင့်ရှိနေတဲ့အကြောင်းနဲ့ပထမဆုံးအချိန်တွေ့ဆုံမှုမှာကြိုတင်ကတ်သက်ချက်တွေမထားဘဲတွေ့ဆုံမှုအသင့်ရှိနေကြောင်းလည်းပြောဆိုသွားခဲ့တာပါ။
ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးရည်ရွယ်ချက်နဲ့မြောက်ကိုရီးယားအစိုးရနဲ့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ချိန်မှာပဲမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကတော့နျူကလ িয়ার လက်နက်တွေထပ်ပြီးတိုးချဲ့လှုပ်ဆောင်မှုချင်းချောက်လိုက်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့ခေတ်အမီဆုံးတိုက်ချင်းပြဘဲရင်တပ်ဒုံးကျည်ဟွာဆန်15အောင်ပွဲအဖြစ်ကျင်းပတဲ့နှစ်ရက်ကြာစစ်လက်နက်ညီလာခံမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကအခုလိုပြောဆိုတာဖြစ်ပါတယ်။နှစ်ရက်ကြာကျင်းပခဲ့တဲ့စစ်လက်နက်ညီလာခံပိတ်ပွဲမှာဒုံးကျည်သိပ္ပံပညာရှင်တွေနဲ့တာဝန်ရှိသူတွေကိုကင်ဂျွန်အွန်ကဆုတ်ရိုက်စေတွေပေးအပ်ခဲ့ပြီးမင်းကွန်ပြောခဲ့တာကိုဒီကနေ့ဗုဒ္ဓနေ့မှာနိုင်ငံပိုင်ရုပ်သံကထုတ်လွှင့်ပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းကစမ်းသပ်ပြစ်လုခဲ့တဲ့ Huason 15ကအမေရိကန်ပြည်မကြီးထိရောက်အောင်ပြစ်ခတ်နိုင်တယ်လို့တုတ်သက်သူတွေနဲ့အစိုးရအရာရှိတွေကကြဲကြဲပြန့်ပြန့်ရှုမြင်ထားကြပါတယ
်။တရုတ်နိုင်ငံရှေ့ပိုင်းနန်ကင်းမြို့မှာဂျပန်စစ်တပ်ကစုလိုက်ပြုံးလဲတပ်ဖြတ်ခဲ့တဲ့280ပြည့်ထိမှတ်ပြည့်ဒီကနေ့စတင်ကျင်းပတဲ့အခမ်းအနားမှာတရုတ်သမ္မတရှီကျင်းပြင်းလဲပါဝင်တက်ရောက်ခဲ့ပါတယ်။စုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကြုံခဲ့ရပြီးနန်ကင်းမြို့အရမပြုချင်းခံရမှုဖြစ်လူသိများခဲ့တဲ့သတင်းပတ်တွေစတင်တဲ့နေ့ဖြစ်နေအထိမ့်မှအခမ်းအနားတွေကိုကျင်းပခဲ့ကြတာပါဒီကနေ့အခမ်းအနားတွင်မှာတော့1938ခုနှစ်ဒီဇင်ဘာ13ရက်နေ့မှာစတင်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေအတွင်းထိခိုက်သေးချေခဲ့ရသူတွေကိုရည်စူးပြီးအော်အော်ဆွဲခိတ္တညင်သက်ခဲ့ကြပါတယ် ခန္ဓာမှာသမ္မတရှိချင်းဖြင့်မင်ငုံစကားပြောကြားမသွားပေမဲ့လွတ်တော်အကြံပေးအဖွဲ့အကြီးကယူဆန်ရှန်ကမင်ငုံပြောကြားသွားပါတယ်ကြီးကျော်သူဂျပန်တွေရဲ့ရက်ဆက်ချမ်းကျုပ်တဲ့လူရောကြောင့်တစ်မျိုးလုံးပြတ်သုံးခဲ့ရပြီးလူသမိုင်းရာဇဝင်မှာအမှောင်ကျခဲ့တဲ့ဆံမျက်နှာတစ်ခုဖြစ်ခဲ့ရကြောင်းလည်းပြောကြားသွားခဲ့တာပါဒီချိန်ထဲမှာပဲအတိတ်သမိုင်းကိုကျင်းပေါ်တွေ့ချက်လို့သဘောထားပြီးတရုတ်နိုင်ငံနဲ့ငင်းချမ်းပြီးရင်းနှီးတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှုလည်းဂျပန်နိုင်ငံကိုတိုက်တွန်းသွားခဲ့ပါတယ်အထိမ်းအမှတ်ကိုတော့နိုင်ငံတော်ထိမ့်မှတ်ဖြစ်တမန်မထားပေမဲ့အခမ်းအနားကိုတော့နိုင်ငံမဲ့ရုပ်မြင်သံကြားမှာဓာတ်ရိုက်ထုတ်လွှင့်ပြသသွားခဲ့တာပါဒီအဆိုအရနဲ့ CP 1946ခုနှစ်မှာဖွဲ့စည်းခဲ့တဲ့နိုင်ငံတကာခုံရုံးတို့ကတော့ဂျပန်တပ်ဖွဲ့တွေရဲ့လက်ချက်နဲ့အရသာ2000ထက်မနည်းတည်ဆုံခဲ့ရကြောင်းပြောဆိုထားကြပါတယ
်အစ္စလာမ်ရဲ့အစွန်းရောက်တွေလက်ချက်နဲ့ဒီနေ့အစောပိုင်းမှာမတိမငြိမ်ဖြစ်ခဲ့ရတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမန္ဒနာအိုဒေသကိုဆဲအုပ်ချုပ်ရေးတနှစ်သက်တမ်းတိုးဖို့သမ္မတရိုဒရီဂိုဒူတာတေအနေနဲ့လွှတ်တော်ရဲ့အတည်ပြုချက်ရရှိသွားပါပြီ2018ခုနှစ်ဒီဇင်ဘာလ31ရက်နေ့အထိသမ္မတဒူတာတေအနေနဲ့ဆဲအုပ်ချုပ်ရေးဆက်လက်ကျင့်သုံးခွင့်ကိုလွှတ်တော်နှစ်ပေါင်းပြီးဒီကနေ့ဗုဒ္ဓဦးနေ့မဲခွဲရာမှာထောက်ခံမဲ240ကန့်ကွက်မဲ28မဲနဲ့အတည်ပြုပေးတာဖြစ်ပါတယ်မာရာဝီမြို့ကိုသဘုံတွေကဝင်ရောက်ဆင်းနေတိုက်ခိုက်ပြီးအိမ်တွေကက်သလစ်ခရစ်ယာန်ဘုရားကျောင်းတွေကိုမိရှို့တစားကန်ဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့မေလမှာသမရကဒေတာတွင်ဆေးချုပ်ရေးကိုကျင့်သုံးခဲ့တာဖြစ်ပါတယ်ရှင
်ကိုအောင်လုံးနဲ့မဲ့တင်ကြီးထားတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ဒီ writer သတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကိုဖမ်းဆီးမှုအကြောင်းကိုတင်ဆက်ပေးကြပါတယ်မြန်မာပြည်အခြေစိုက် writer သတင်းဌာနကသတင်းတောက်နှစ်ယောက်ကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက် Act ဥပဒေနဲ့အညီအရေးယူဆောင်ရွက်ထားတဲ့အပေါ်မြန်မာနိုင်ငံအခြေစိုက် American တန်ရုံအနေနဲ့အစိုးရမကင်းဖြစ်မိကြောင်း American တန်ရုံပြောခွင့်ရကပြောပါရယ်သတင်းသမားတွေအပေါ်အခုလိုဥပဒေဥပမာပုံမှန်မျိုးနဲ့ဖမ်းဆီးအရေးယူတာဟာမစီလျော်ဘူးလို့လည်းသတင်းစာစီအရတွေကဝေဖန်နေကြပါရယ်ပြည်စုံကိုရောကိုကောင်းဆိုင်ဟင်ကသတင်းပေးပို့ထားပါရယ်
Writer သတင်းဌာနကသတင်းတော်တွေဖြစ်တဲ့ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုလက်ရှိတည်ဆဲ1923ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်ဥပဒေပုံမှန်3အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းရယူတယ်ဆိုပြီးအမှုဖွင့်ထားတာပါ။အဲ့ဥပဒေပုံမှန်3နဲ့အမှုဖွင့်ဖမ်းဆီးအရေးယူထားတဲ့အပေါ်မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ရုံအနေနဲ့စိုးရိမ်မကင်းဖြစ်မိတယ်လို့အမေရိကန်တန်ရုံလက်ထောက်ပြည်သူရေးရာအရာရှိအယာနီအီမရင်းကပြောပါရယ်
We are deeply concerned by the highly irregular arrests of two Reuters reporters after they were invited.
Writer သတင်းတော်နှစ်ဦးဖမ်းဆီးခံရတဲ့အပေါ်အမေရိကန်တန်ယုံအနေနဲ့အင်မတန်စိုးရိမ်ပူပန်မိပါရယ်။သူတို့နှစ်ဦးဟာမနေ့ညပိုင်းတုန်းကရဲရရှိတွေခေါ်ယူရာခံရပြီးတဲ့နောက်တမတ်ရိုးချမဟုတ်တဲ့ဖမ်းဆီးခံခဲ့ရတာပါ။ဒီမိုကရေစီတရက်အောင်မြင်အတွက်သတင်းတော်တွေအနေနဲ့လွတ်လပ်စွာသတင်းရယူရေးသားနိုင်ဖို့လိုပါရယ်။မြန်မာအစိုးရအနေနဲ့အခုဖမ်းဆီးမှုနဲ့ပတ်သက်လို့ရှင်းလင်းထုတ်ပြန်ဖို့နဲ့သက်ဆိုင်သူတွေအနေနဲ့သတင်းတောက်တွေကိုတွေးဆောင်ခွင့်ပေးဖို့တိုက်တွန်းပါတယ်
။တန်ယုံကထုတ်ပြန်ချက်မှာဖော်ပြထားတဲ့တမန်ရိုးချမဟုတ်သောဖန်စီချင်းခင်ရတာနဲ့ပတ်သက်ပြီးတော့အသေးစိတ်ရှင်းလင်းပြောကြားထားတာအသေးစိတ်သိရှိရတာမရှိသေးပါဘူး။ဒါပေမဲ့ရဲအရာရှိတွေနဲ့တွေးဆောင်ဖို့ဖိတ်ကြားခံရပြီးတဲ့နောက်တမန်ရိုးချမဟုတ်တဲ့ဖန်စီချင်းခင်ရတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့ Writer သတင်းဌာနကသတင်းတော်နှစ်ဦးဟာရခိုင်ဒေသနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေရဲတပ်ဖွဲ့နဲ့သက်ဆိုင်တဲ့အရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားတွေကိုပြည်ပသတင်းဌာနများကိုပေးပို့ရန်ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တယ်ဆိုပြီးဖော်ပြထားတာပါ။အဲ့ဒီလိုအစိုးရလှုပ်ဝှက်ချက်အဥပဒေပုံမှန်မျိုးနဲ့သတင်းတော်နှစ်ဦးအပေါ်ဖမ်းဆီးအရေးယူတာဟာမဖြစ်သင့်ဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကောင်စီဝင်တဦးဖြစ်တဲ့ဦးမြင့်ကျော်က VOA ကိုပြောပါရယ်
အင်းကျွန်တော်မြန်မာတော့အခုသူတို့ဟိုဆွဆွဲဖမ်းဆီးရတဲ့ပုံမှန်ကတော့တကယ်တော့တော်တော်လေးကိုပြည်နယ်ကြီးလေးပေးနိုင်တဲ့ပုံမှန်နောက်ကတော့တကယ်တော့သတင်းသမားတွေကဒီအင်လေးဝက်ချက်ကိုချိုးဖောက်ဖို့ရွေချက်လည်းမရှိတယ်လို့ဒီဒီဆိုင်ရဆာသန်းတွေကလည်းဘယ်လိုနည်းလဲတော့ဘလောက်လျှို့ဝှက်တာဖြစ်လဲတော့ကျွန်တော်မသိဘူးဒါပေမဲ့အင်းဒီမှာလေဒီပုံမှန်နဲ့ဆွဲတာတော့တော်တော်လေးတော့မစီလျော်လို့ထင်တယ်
။စခိုင်းအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့စောင့်ကြည့်မှုတွေ PR ပေးမှုတွေရှိနေချိန်မှာပဲအခုလိုသတင်းသမားနှစ်ဦးကိုဖမ်းဆီးလိုက်တာပါ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဥမြင့်ကျော်ကတော့အခုလိုဖမ်းဆီးအရေးယူတာဟာစခိုင်းအရေးကိစ္စနဲ့ပတ်သက်ပြီးမီဒီယာတွေအပေါ်အပြစ်ပုံချတာမျိုးဖြစ်ပြီးတော့ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့လည်းသူကသုံးသပ်ပါတယ
်။ကျွန်တော်တူးရင်းမြင်နဲ့သုံးသပ်ရင်တော့ဟိုမီဒီယာတွေပေါ်ကိုဒီဖြစ်ခဲ့တဲ့အဖြစ်အပျက်တွေနဲ့ဆိုင်မီဒီယာတွေပေါ်မှာပြစ်ပုံချတဲ့ဟိုသဘောမျိုးတွေရှိတာပေါ့။တကယ်တမ်းကျတော့
ဟိုဖြစ်စဉ်ရဲ့အကြောင်းရင်းမီဒီယာအကြောင်းတသက်မဟုတ်တလို့မီဒီယာကဒုတိယပါတကယ်တမ်းကျတော့ဖြစ်စဉ်ကဖြစ်ဖို့အကြောင်းအကျိုးအကြောင်းဖြစ်အဲ့ဒါတွေကိုပို့ပြီးတော့ဟိုအကြောင်းရင်းချတဲ့လို့ထင်တယ်ဒါပေမဲ့အခုမြကန်ရေးကိစ္စမှာတော့မီဒီယာတွေကိုအပြစ်ပုံချပြီးတော့ပြောဆိုနေတာတွေတွေ့ရတော့ဒီကတော့ကောင်းတဲ့ဟိုနိလန်မဟုတ်ဘူ
းရိုက်တာသတင်းထောက်နှစ်ဦးအပါအဝင်လုံခြုံရေးရဲတပ်ဖွဲ့ကဒူရဲမှုတအုပ်နဲ့ရဲတပ်ချက်တအုပ်ကိုလည်းအစိုးရလှုပ်ဝက်ချက်အဥပဒေအပြင်ရဲစည်းကမ်းထိန်းသိမ်းရေးဥပဒေနဲ့လည်းအဖမ်းဆီးအရေးယူထားတာပါလက်ရှိတည်ဆဲ1923မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်ဥပဒေပုံမှန်3အရထောင်ဒဏ်14နှစ်အထိချမှတ်ခံရနိုင်ပါတယ်အဲ့ဒီဥပဒေပုံမှန်နဲ့ပတ်သက်ပြီးတော့လည်းပြီးခဲ့တဲ့လွှတ်တော်တက်တမ်းမှာတော့အခြေခံဥပဒေပါအခွင့်အရေးနိုင်ငံသားလူအခွင့်အရေးတွေနဲ့မလျော်ညီတော့တဲ့အတွက်ပြင်ဆင်ဖို့ဆွေးနွေးခဲ့ပေမဲ့လည်းပြင်ဆင်နိုင်ရခြင်းမရှိခဲ့ပါဘူးခင်ဗျာ
ကိုကောင်းဆိုင်ဟင်းတင်ပေးပို့ထားတာဖြစ်ပါတယ်အခုဒီခါမှာတော့ဒီရခိုင်ပြည်နယ်ကပြိပခါတွေနဲ့လူခွင့်ရေးချင်းနေကြောင်းကိုတင်ဆက်ပေးကြပါတယ်ပြိပခါတွေဖြစ်ခဲ့တဲ့မောင်တော်ဒေသတချို့နေရာတွေကိုသွားလေးလာနိုင်ခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မတီအဖွဲ့ဝင်ကသူလေးလာနိုင်တဲ့လောက်တော့လူခွင့်ရေးချုပ်ပေါက်တာရင်မတွေ့ရဘူးလို့ပြောပါတယ်တချိန်တည်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှမွတ်စလင်အမျိုးသမီးတွေအပေါ်စစ်တပ်ကနေလိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိနေကြောင်းတင်ပြပြောဆိုတာတွေရှိနေပေမဲ့လည်းမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကစုံစမ်းရမှာလူခွင့်ရေးချုပ်ပေါက်တာနဲ့ပတ်သက်ပြီးတော့ဖြေဆိုတာမရှိကြောင်းပြောပါတယ်ဒီကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်ကိုမှုစောကတင်ဆက်ထားပါတယ်
ဟုတ်ကဲ့မောင်တော်ဒေတာမှာလူခွင့်ရေးချိုးဖောက်တာတွေရှိမရှိစုံစမ်းဖို့နဲ့ပထမအကြိမ်တွားရောက်တုန်းကတင်ပြထားတဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်မှုရှိမရှိစစ်ဆေးဖို့အတွက်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကမောင်တော်ဒေတာဘက်ကိုဒုတိယအကြိမ်ဖြစ်တွားရောက်နေပါတယ်ဒီလိုတွားရောက်နေချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကလူခွင့်ရေးချိုးဖောက်တာတွေမွတ်စလင်မျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာကျူးလွန်တာတွေရှိနေကြောင်းနဲ့ပြည်မှုကျူးလွန်သူတွေကိုတရားဥပဒေအရအရေးယူဆောင်ရွက်ဖို့တိုက်တွန်းတာတွေရှိနေပါတယ်။ကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့သူတို့စုံစမ်းနိုင်ခဲ့တဲ့လောက်လူခွင့်ရေးချိုးဖောက်တာတွေကိုမတွေ့ရကြောင်းအခုလိုပြောပါတယ်
။ကျွန်တော်လည်းအဲဒီရောက်တဲ့နေရာတိုင်းမှာတော့တက်ကန်နေပြီးတော့မိန်းကလေးတွေကိုမတော်မတရားပြုကျင်တာရှိလား။ရွာသားတွေကိုနှင်းပန်းနှိပ်စက်တာတွေရှိတာပြီးတော့မေးပါတယ်။မေးတော့မရှိပါဘူးလို့ပဲသူတို့ပြောကြပါတယ်။ဒါတွေအကုန်လုံးကျွန်တော်အတန်းဖိုင်အောင်ပြည်သူပိုင်အောင်လုပ်ထားပါတယ်။ကငင်းနန်းဆိုတဲ့အဲဒီရက်ွက်ပေါ်လေအဲ့မှာလည်းသင်္ဃာတွေအများများရှိပါသေးတယ်။ပြောသူတို့ကိုကျွန်တော်မေးပါတယ်။ဘာတွေနဲ့ပြဿနာရှိလဲ၊ဘာတွေခက်ခဲရှိလဲဆိုတော့အဲသူတို့ကလည်းပဲခုနလိုတက်ကတော့လာပြီးတော့ဆက်ဆွေးအပြုလုပ်တာတို့ညှဉ်းပန်းတာတို့လက်ကတော့မရှိပါဘူး။အဲ့တော့မောင်တော်တော့ပဲသွားလို့ရတယ်ဒီပြီးအောင်ထိသွားလို့မရဘူးအဲ့ဒီအတွက်သူတို့စီးပွားရှာဖို့အတော်ခက်ပါတယ်လို့ပြောပါတယ
်တခြားအချက်လက်တွေကတော့ကျန်းမာရေးနဲ့ပညာရေးအခက်အခဲတွေရှိကြောင်းဖြေဆိုတယ်လို့ပြောပါတယ်ဒီလိုသွားရောက်စစ်ဆေးရမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာသူတွေရှိနေစေဖြစ်ကြောင်းဦးယူလွင်အောင်ကပြောပါတယ
်မနေ့တုန်းကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးဖို့ကြိုးစားနေတဲ့ဘင်္ဂါလီလူသားစုတရားနဲ့ရှိဦးပေါ့အဲ့လိုရှိတဲ့ဟိုမိသားစုရဲ့စုနေတဲ့တဲတော်မြေမှာသွားပြီးသူတို့နဲ့တွေ့ပါတယ်။တွေ့ပြီးအဓိကတော့သူတို့ဘာလို့ပြေးတာလဲဆိုတာကိုကျွန်တော်မေးပါတယ
်။ဒီလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာတာနဲ့ပတ်သက်ပြီးမေးမြန်းခဲ့တာကိုအခုလိုဆက်ပြောပါတယ်
။သူတို့ပြေးရခြင်းအကြောင်းကဟိုဘက်ကိုသွားတဲ့အကြောင်းတရားကတော့သူတို့စီးပွားရှာဖွေလုပ်ကင်ကြတော့ပါတော့သူတို့မှာနည်းနည်းအခက်အခဲဖြစ်နေပါလေ။ဆက်ပါလို့ခဲ့ကြတယ်ဒီမှာကလည်းသူတို့စားတယ်ပြေးတယ်ကြတယ်
စီမင်းရဲ့ဂျင်းကိုချက်ကြရတယ
်။တော့ဒီလေးမှာလက်နေသူကြီးခဏတော့ဒီမှာအခုတော့လက်ဝဲကြီးကသူ့ပြောင်းရင်းလေးတွေဖိတ်ထားမှာစော်ပြီးတော့သူကတော့မကြည့်စားမကြည့်ပါဘူး။ကျွန်တော်လူသားနဲ့ပြုနေနေတယ်သူကမိသားမှမှာအားရကြတယ်နဲ့ကျွန်တော်တော့ပောက်ပြဖို့မလေးပါဘူး။ဘာမှကြောက်ရအောင်ရှိဖို့။ကျွန်တော်တကယ်လို့မနေမှသိပါတယ်။သူရှိတယ်ဆိုတော့တော့ stress အားလုံးကိုရောက်တယ်ကျွန်တော်မီးရင်းကိုလေးလာကြရပါတယ်။
မြန်မာမျိုးသားလူကော်ရှင်ဟာဒီနေ့တင်းဆောင်သွားသူတွေကိုလက်ခံခုနှစ်ပြည့်လော်ဝဲဘက်ကစခန်းတည်ဆောက်မှုအခြေအနေတွေကိုလေ့လာခဲ့ပါတယ်။လက်ရှိတည်ဆောက်မှုအနေအထားအရနောက်နှစ်လလောက်အကြာမှအစဉ်သစ်ဖြစ်နိုင်တဲ့အခြေအနေရှိကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဟာမနက်ဖြန်မှဘူတီတောင်အချင်းစခန်းကိုတွားရောက်စစ်ဆေးမှဖြစ်ပြီးဒီခီးစဉ်အတွင်းတွေးရှိချက်တွေကိုတော့သုံးသက်ချက်အကြံပြုချက်တွေရေးသားပြီးနိုင်ငံတော်သမ္မတစီကိုတင်ပြမှဖြစ်တယ်လို့အများပြည်သူသိနိုင်ဖို့အတွက်လည်းတဲ့ရင်ထုတ်ပြန်သွားမှာဖြစ်ပါတဲ့
ကိုမိုးစောတင်ပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့မြန်မာသမရဦးထင်ကျော်ရဲ့ဂျပန်ခီးစဉ်ကြောင့်ကိုတင်ဆက်ပေးကြပါတယ်ဂျပန်နိုင်ငံကိုအလုတ်တဘောချစ်ချီခီးဖြစ်ရောက်လာတဲ့မြန်မာသမရဦးထင်ကျော်ကိုဂျပန်ရောက်မြန်မာဒီမိုကရေစီအင်အားစုကကြိုးစို့နှုတ်ဆက်ကြပြီးတော့မြန်မာနိုင်ငံငြင်းချရေးနဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးတို့အတွက်ဂျပန်နိုင်ငံရဲ့အကူအညီတွေပိုရလာအောင်သမရရဲ့ခီးစဉ်အတွင်းဆောင်ကျဉ်ပေးနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ဖြည့်စုံကိုတော့ကိုညံဝင်းအောင်ကတင်ဆက်ထားပါတယ်ရှင်
ဂျပန်နိုင်ငံတိုကျိုမြို့ Prince Hotel မှာဒီဇင်ဘာ12ရက်နေ့15ရက်နေ့ထိကျင်းပမယ့် UHC ကဘာလုံးဆိုင်ရာကျန်းမာရေးညီလာခံကိုတက်ရောက်ဖို့သမ္မတကြီးဦးထင်ကျော်ဗိုလ်ထုနေဒီကနေ့မှာဂျပန်နိုင်ငံတိုကျိုမြို့ကိုရောက်ရှိလာတာဖြစ်ပါတယ်။သမ္မတဦးထင်ကျော်ကို Prince Hotel ရှေ့လာရောက်ကြိုဆိုနှုတ်ဆက်ရတာနဲ့ပတ်သက်လို့မြန်မာအရေးလှူရှားသူဒေါ်သန်းသန်းအေးကအခုလိုပြောပါတယ်
။သမ္မတကြီးဟာတည်သူရွေးချယ်ထားတဲ့သမ္မတကြီးပေါ့နော်။အဲ့ဒါတကယ်ကိုတာဝန်ကျေစွာနဲ့သူလုပ်ပေးနိုင်တာကိုအင်တိုက်အတိုက်နဲ့လုပ်ပေးတဲ့အတွက်ကြောင့်မလို့သူ့ကိုတံပိုးထားလွန်းလို့လေးစားလွန်းလို့အမားတို့သွားကြတာပါ။ဒီဒီမိုကရေစီနိုင်ငံဖြစ်ဖို့အတွက်ဆိုတာဂျပန်ကလည်းပံ့ပိုးထားတာအများကြီးရှိတယ်လေ။ဒါပေမဲ့အဲ့ဒါတွေကထိရောက်တာစိတ်ပြီးတော့မရှိဘူး။အဲ့ဒီအတွက်ကြောင့်သမ္မတကြီးကဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အခါမှာထိထိရောက်ရောက်နဲ့ဘာလုပ်ပေးနိုင်မလဲဆိုတဲ့ဟာပေါ့နော်။ဒါကိုလာပြီးတော့လှုပ်ဖို့ဆိုတဲ့ဟာမျိုးသူလာပြောတယ်လို့အမှယူဆပါတယ်
။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့ဖိတ်ကြားချက်အရ UHC ကျန်းမာရေးညီလာခံကိုတက်ရောက်ဖို့နဲ့နှစ်နိုင်ငံဆက်ဆံရေးမြင့်တင်ဖို့ဂျပန်နိုင်ငံကိုကြည်ကြည်ရေးခီးအဖြစ်သမ္မတဦးထင်ကျော်လာရောက်တာဖြစ်တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒါဟာသမ္မတဦးထင်ကျော်ရဲ့ပထမဦးဆုံးသောဂျပန်နိုင်ငံခီးစဉ်လည်းဖြစ်ပါတယ်။သမ္မတခီးစဉ်အတွင်းမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခွင့်ရအောင်မြန်မာဒီမိုကရေစီလှုပ်ရှားသူတွေဘက်ကကြိုးပမ်းနေပါတယ်။သမ္မတကိုကြိုဆိုနှုတ်ဆက်ရတဲ့အကြောင်းနဲ့သမ္မတဦးထင်ကျော်ရဲ့ဂျပန်ခီးစဉ်ပေါ်မျှော်လင့်ချက်နဲ့ပတ်သက်ပြီးမြန်မာဒီမိုကရေစီလှုပ်ရှားသူကိုဖုံးမြင့်ထွန်းကရှင်းပြပါတယ်။
ဒါပြောစမြန်မာနိုင်ငံတမရကြီးရောက်လာတဲ့အချိန်မှာကျွန်တော်တို့ချမ်းချမ်းစီးစီးကြားရရနေပြီးပြူကြတယ်။အဲတမရကြီးကရောက်လာပြီးတော့ကျွန်တော်တို့လက်ပြတော့လက်ပြသွားပြီးတော့တမရကြီးရဲ့ပီရဆင်းလာပြီးတော့ကျွန်တော်တို့လာပြီးတော့နှုတ်ဆက်တယ်နှုတ်ဆက်ပြီးတော့တမရကြီးလည်းလာပြီးတော့နှုတ်ဆက်ချင်ပါတယ်။ဒါပေမဲ့ဒီမှာရှိတဲ့ဂျပန်ရဲ့လူငယ်ကြီးကသူကနှုတ်ဆက်လို့မရဘူးနားလည်ပြီးပါဆိုပြီးပြောပြီးတော့အားလုံးတိတိကျကျောင်းနဲ့ဟိုဓားပုံနေမှတ်တမ်းရိုက်ပြီးတော့ပြန်ယူပြီးတော့ပြန်ထွက်သွားတယ်တမရကြီးပီရ။ဒီမှာအခုရောက်နေတဲ့အချိန်မှာပေါ့နော်ဟိုဗါလဲကျွန်တော်တို့တွေ့ခွင့်ဆုံခွင့်နေကျွန်တော်ကျူးသားနေကြတယ်နော်တမတိုင်းနဲ့ပြုလို့ကျွန်တော်တို့တွေရဲ့စွမ်းအားတွေနဲ့တင်မြှောက်ထားတဲ့တမတိုင်းကိုကျွန်တော်တွေ့ကျင်တယ်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရတော်တော်များများနိုင်ငံတကာအစိုးရတော်တော်များကျွန်တော်တို့ဒီမိုစီဒပိုင်းအစိုးရကိုဖိအားတွေပေးနေတဲ့အချိန်မှာဂျပန်အစိုးရနေပြီးပြည်ထောင်စုနဲ့ကူညီနေတယ်အဲ့တော့ကျွန်တော်ဂျပန်အစိုးရကိုလည်းကြည့်ဦးတယ်နဲ့အဲ့ဂျပန်နိုင်ငံကနေပြီးတော့သူ့တိုင်းပြည်အတွက်အများကြီးအကူအညီပံ့ပိုးပေးမယ်ဆိုတာကျွန်တော်တို့ထပ်ပြီးရယ်မျိုးလင်းနဲ့ကျွန်တော်တို့ကျူးလက်ကျူးသားနေတယ်
USC ကျမရင်လာကံကိုတက်ရောက်မဲ့သမ္မတဦးထင်ကျော်နဲ့အတူကျမရင်နဲ့အာကစားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာမြစ်ထွေးလည်းလိုက်ပါသွားပါတယ်။ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအမေရိကန်နဲ့အနောက်နိုင်ငံတွေကမြန်မာအစိုးရကိုဖိအားပေးနေခြင်းမှာဂျပန်အစိုးရကမြန်မာအစိုးရကိုအကူအညီတွေပေးနေတာဖြစ်ပါတယ်။တကမ္ဘာလုံးလူတိုင်းကျန်းမာဆိုတဲ့ဆောင်းပုဒ်နဲ့ကျင်းပမဲ့ USC ညီလာခံမှာတော့လူသားတိုင်းကျန်းမာရေးဆောင်ရှောက်မှုခံစားခွင့်ရစေမဲ့ဘယ်လိုလှုပ်ရှားမှုမျိုးတွေလှုပ်ဆောင်သွားမလဲဆိုတဲ့ဆုံးဖြတ်ချက်မျိုးချနိုင်ဖို့ဆွေးနွေးကြမှာဖြစ်ပါတယ်။ UAC ညီလာခံကိုအရက်ဖက်အဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲနဲ့ဒီဇင်ဘာလ12ရက်နေ့ကစတင်ခဲ့ပြီးဒီဇင်ဘာ13ရက်နေ့မှာတော့ဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ကျွမ်းကျင်ပညာရှင်တွေဆွေးနွေးကြပါတယ်။ဒီဇင်ဘာလ14ရက်နေ့ကျရင်သမ္မတဦးထင်ကျော်အပါအဝင်ဖိတ်ကြားထားတဲ့နိုင်ငံခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပြီးဒီဇင်ဘာ15အပိတ်နေ့မှာတော့အရက်ဖက်အဖွဲ့အစည်းတွေထပ်မံဆွေးနွေးကြမှာပါ။ဒီဇင်ဘာလ14ရက်နေ့ဂျပန်စံတော်ချိန်ညဘက်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတဦးထင်ကျော်တို့တွေ့ဆုံမယ်လို့ဂျပန်သတင်းတွေကသိရှိရပါတယ်ခင်ဗျာ
။ကိုညဝင်းအောင်တင်ဆက်ပေးထားတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ဆက်ပြီးမှတော့အခုတစ်ခါမှအမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။သမရိုးကျ Conservative Party ကနေပြီးတော့အားကောင်းတဲ့ American ပြည်အောင်စုတောင်ပိုင်းဒေသတွေတဲ့ Republican တွေအတွက်ထောက်ခံမှုခိုင်ခိုင်မာမာရထားတဲ့ Alabama ပြည်နယ်မှာအင်္ဂါနေ့တုန်းကကျင်းပတဲ့အထက်လွှတ်တော်အမတ်နေရာအထူးရွေးကောက်ပွဲမှာတော့ Democratic Party က Doug Jones ကပြိုင်ဘက် Republican Party က Roy Moore ကိုအပြတ်အသတ်အနိုင်ရလိုက်ပါတယ်။ဒါဟာ Republican Party အတွက်သာမကအခုလာမယ့်2018ခုနှစ်အတွင်းသမ္မတ Donald Trump ရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအပေါ်မှာပါသက်ရောက်မှုတွေအကြီးအကျယ်ဖြစ်လာနိုင်ပါတယ်။ Alabama ရွေးကောက်ပွဲအကြောင်း VOA သတင်းတော် Richard Green ပေးပို့တဲ့သတင်းတော်ကို Matt Kimby တွေကတင်ဆက်ထားပါတယ်
။ဒီနေ့စောပိုင်းက Alabama ပြည်နယ်အထက်လွှတ်တော် Matt Jeff Sessions သမ္မတ Trump အစိုးရအတွင်းရှင်းနေကြုံဖြစ်ရွေးချယ်ခံခဲ့ရပြီးတဲ့နောက်လက်လက်သွားတဲ့သူ့ရဲ့နေရာမှာအင်္ဂါနေ့ကထူးရွေးကောက်ပွဲကျင်းပတာဖြစ်ပြီးတော့ Democratic Party က Doug Jones အနိုင်ရကြောင်းကို American သတင်းမီဒီယာကြီးတွေအများအပြားမှာဖော်ပြခဲ့ချိန်မှာတော့ Jones ရဲ့ရွေးကောက်ပွဲရလဒ်ကိုစောင့်ကြည့်နေကြသူတွေအမွေခံခဲ့ကြပါတယ်။ပြန်ဖက် Republican ကိုယ်စားလှယ် Roy Moore နဲ့ပတ်သက်လို့သူ့ရဲ့အသက်30ကျော်ဒီဒေသန္တရအစိုးရရှိနေတယောက်အဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့တဲ့1980ပြည့်လွန်နှစ်တွေတုန်းကစစ်ကြောသက်မင်းကလေးတွေကိုလိမ်မိုင်းဆိုင်ရာမဖွဲ့မရလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထရပ်ပေါ်မလာခဲ့အချိန်အထိ Jones အထက် Rymo ကိုအနိုင်ရနိုင်တဲ့အခြေအနေမရှိခဲ့ပါဘူး လူသားတွေအခြေခံလက်ခံထားတဲ့ပုံတံမှုတွေကြောင့်သူအခုလိုအနိုင်ရတာဖြစ်တယ်လို့အောက်မွေးခံမိကုံးမှာ Jones ကပြောဆိုသွားပါတယ
် At the end of the day this entire race has been about dignity and respect
အစိုးမှာတော့ဒီပြိုင်ပွဲတစ်ခုလုံးဟာလူကုန်သိက္ခာနဲ့ယုံကြည်လေးစားမှုတွေရှင်ပြန်လိုက်တာပါပဲဒီပွဲဟာတရားဥပဒေစိုးမိုးမှုလောကဝတ်နဲ့လူရင်ကျေးမှုတွေအကြောင်းကိုဖော်ပြလိုက်တာပါဒီပြည်နယ်မှာနေထိုင်ကြသူအားလုံးဘယ်ရက်ွက်ဘယ်နေရာမှာပဲနေနေအားလုံးဟာဘဝမှာတူညီတဲ့ခံစား권တွေရှိရဲဆိုတာကိုပြလိုက်တာပါပဲ
အမေရိကန်ဆိုရရှိနေဟောက်တူဖြစ်တဲ့ Jones ဟာအာဖရိကနယ်ပွားအမေရိကန်နိုင်ငံသားတွေရဲ့ထောက်ခံမှုနဲ့အခုအချိန်အထိအောင်မြင်လာခဲ့တဲ့သူပါ1963ခုနှစ်ကဘာမင်ဟမ်မှာရှိတဲ့လူမဲဖျားရှင်ကိုကျောင်းတစ်ခုကိုဘုံခွဲတိုက်ခိုက်ခဲ့တဲ့လူပြူအစိုးရအဖွဲ့ K3 လုံးအဖွဲ့ဝင်နှစ်ဦးကို1990ပြည်လုံးနှစ်နှောင်းပိုင်းမှာအရေးယူနိုင်တဲ့အထိ Jones ကဒီအမှုကိုအအောင်မြင်မြင်လိုက်ပေးခဲ့တာကြောင့်အောင်မြင်တဲ့ရှင်းနေတရားအဖြစ်နဲ့နာမည်ရလာခဲ့တာပါအဲ့ဒီချိန်ကတိုက်ခိုက်မှုအတွင်းမှာတော့ main clinic ရဲ့လေးဦးသေဆုံးခဲ့ရတယ်လို့ပြည်သူ့ခွင့်ရေးလှုပ်ရှားမှုတွေအားကောင်းနေချိန်မှာဒီဖြစ်ရပ်ကနိုင်ငံတော်ဝန်မှာအကြီးအကျယ်တုံ့လုံစေခဲ့ပါတယ
် Alabama has been at a crossroads we have been at crossroads in the past
ရလာဝမပြင်းနေတာဘဲကိုဆက်သွားရမယ်မှန်မသိတဲ့လမ်းစုံလမ်းကွာတစ်ခုကိုအရင်ကရောက်ခဲ့ပြီးစိတ်မကောင်းစရာလူရွေးချယ်မှားခဲ့ကြပါလေ။ဘုံဒီရရှိအမျိုးသားအမျိုးသမီးအပေါင်းတို့ခင်ဗျာဒီညမှာတော့ခင်ဗျားတို့တွေလမ်းမှန်ကိုရွေးခဲ့ကြပါပြီ
။လင်မဲဆိုင်ရာမတော်မတရားလုပ်မှုဆွဆွဲချက်တွေထွက်မလာခင်ကလည်းမိုးဟာသူ့ရဲ့အစွန်းရောက် conservative အမြင်တွေကြောင့်အေးအေးယူခံရတာတချို့ရှိခဲ့ပါတယ်။ပြည်내တရားရုံးချုပ်တရားသူကြီးယာရုကနေနှစ်ကြိမ်ဖယ်ရှားခံခဲ့ရပြီးဒီကြိမ်ကတော့ပညာတော်ဆယ်ပါးစာတမ်းတွေကိုတရားရုံးမှာချိတ်ဆွဲမထားဖို့ပြည်ထောင်စုတရားရုံးတစ်ခုကအမိန့်ထုတ်ထားပေမဲ့လေမူကဒါကိုလိုက်နာဖို့ပြက်ကွက်တာကြောင့်ဖြစ်ပြီးနောက်တစ်ချိန်ကတော့လိင်တူဆုံမဲ့သူတွေလက်ထက်ထင်းများခွင့်တရားဝင်အသိမဲ့ပြုထားတဲ့အမေရိကန်တရားရုံးချုပ်ရဲ့အမိန့်ကိုအာခံခဲ့တာကြောင့်ပဲဖြစ်ပါတယ်။သူ့ပေါ်ဆွဆွဲခံရမှုတွေအများပြားရှိပေမဲ့လေမူဟာသမ္မတဒေါ်နယ်ထရမ့်နဲ့ Republican Party အတွင်းလက်ရဆုံးခေါင်းဆောင်တို့ဖြစ်တဲ့သမ္မတရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမန်နေဂျာ Steve Bannon တို့ရဲ့ထောက်ခံမှုကိုရထားတဲ့သူပါအခုရွေးကောက်ပွဲမှာ Jones အနိုင်ရတယ်လို့ရလဒ်တွေမှာဖော်ပြပြီးတဲ့နောက်မှာကိုပဲမိုးကတော့ဂျာကိုလက်မခံခြင်းသေးပါဘူ
း But we also know that God is always in control
အလုံးဟာဖျားသခင်ရဲ့အတူတော်တိုင်းဆိုပေမဲ့လည်းအခုလှုပ်ရှားမှုအတွင်းတချို့ကိစ္စတွေပြဿနာတွေမှာတော့ကျွန်တော်တို့ကိုမျက်နှာသာမပေးတဲ့အခြေအနေတွေနာမည်ဖျက်ခံရတာကြောက်ချခံရတာရှိခဲ့ပါတယ်
။အင်္ဂါနေ့အထူးရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ Jones ကိုသမ္မတ Trump ကဂုဏ်ပြုကြောင်း Twitter လူမှုကွန်ရက်မှာရေးခဲ့ပေမဲ့လာမယ့် 2020 ထူးထူးရွေးကောက်ပွဲကြာရင်တော့ Alabama ပြည်နယ်မှာ Republican တွေပြန်ပြီးအနိုင်ရရစီမယ်လို့ကတိပြုပြောဆိုထားပါတယ်။ Jones ရဲ့အခုအနိုင်ရမှုကအထက်လွှတ်တော်အမတ်နေရာတရာမှာ Republican နဲ့ Democrat လွှတ်တော်အမတ်ဦးရေကွာခြားမှုကိုပိုပြီးတော့နှဲသွားစေတာဖြစ်ပါတယ်။Republican 52ယောက်နဲ့ Democrat က49ယောက်ဖြစ်လာတာဖြစ်ပြီးတော့ရှင်းနေလွတ်တော်ရွေးကောက်ပွဲတွေမတိုင်ခင် Democrat တွေကိုပိုးပြီးအားကောင်းလာစေတာဖြစ်ပါရဲ့ရှင်
။ Thank you ပြည်တွင်းတင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ကနေဗုဒ္ဓဦးနေညပိုင်းစီစဉ်တွေကိုည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်အပြင်ပတ်စဉ်အခစားကဏ္ဍတို့ကိုလည်းနားဆင်ကြမှာဖြစ်ပါတယ်။ VOA ကနေခုလိုထုတ်လွှင့်တဲ့ Radio Season နဲ့အပါအဝင်ရုပ်မြင်သံကြား Season တွေကိုလည်း VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာခုလိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထက်မှာတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့် Season တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂ င်္ဂညာချမ်းမာတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ13ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လင်းချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လင်းပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
သူတွေကကြတော့ပုံစံအားဖြင့်အရင်တည်းကသူက HIV မန်းတည်တယ်။တည်ပြီးတဲ့အခါကျတော့ဆေးတောင့်နေတယ်။တောင့်နေပြီးတော့မှ
HIV ပိုးရှိသူမိခင်နဲ့ကလေးအကြောင်းသိကောင်းစရာတွေကိုလူတူနဲ့ကျန်းမာရေးကဏ္ဍမှာမကြခင်မှာပြည်သူနားဆင်ကြမှာပါ။အခုရင်ဆုံးတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။တရုတ်နိုင်ငံဘေကျင်းမြို့တော်မှာလာရောက်လုက္ကိုင်နေကြတဲ့ရွှေပြောင်းအလုပ်သမားတွေကိုမြို့ပြင်ကိုမောင်းထုတ်မဲ့အစီအစဉ်တစ်ရက်ကိုအာဏာပိုင်တွေကမကြသေးခင်ကပဲစတင်လိုက်ပါရစေ။အများပြည်သူဘေးကင်းလုံခြုံရေးအတွက်ဆိုပြီးတော့ထောင်တောင်းချီတဲ့တရုတ်ရွှေပြောင်းအလုပ်သမားတွေကိုအာဏာပိုင်တွေရှင်းလင်းနေကြတာပါ။အတင်းကျပ်ဖေရှားခံရတဲ့ရက်ွက်တွေကိုမကြသေးခင်ကပဲရောက်သွားတဲ့ view သတင်းတော့ Bill Eight နဲ့ Yeah Bing တို့ပေးပို့တဲ့သတင်းဆောင်မကိုနန်းလောင်ကပြပြပေးပါလိမ့်မယ်
။ပြီးခဲ့တဲ့လကမီလောင်မှုကြောင့်လူ19ဦးသေဆုံးခဲ့ရတဲ့ရှင်ချင်းရက်ွက်ဟာအခုဆိုရင်ဘာမှမကြမ်းတော့သလောက်ပါ။ဒီဖြစ်ရတဲ့နောက်ဆက်တွဲမိဘအန်ရဲ့ကျူးတင်ကကွက်တဲ့အနေနဲ့အစိုးရကရှင်းလင်းရမှာမြို့တော်ဝိုက်ကထောင်ချီတဲ့လူတွေအခက်ကြုံခဲ့ရပါတယ်။တချို့ဆိုရင်လည်းကျူးတင်အကြောင်းမကြားဘဲနဲ့ချက်ချင်းနှင်ထုတ်ခံကြရတာပါ။နှင်ထုတ်ခံရလို့ပိုင်ရှင်ကအလုသမားတွေနဲ့ဆိုင်ကိုလွှဲထားခဲ့ရတဲ့စားတောက်ဆိုင်ဝန်ထမ်းတယောက်ကတော့အစိုးရရဲ့အလုပ်ရကြောင့်လူမှုဘဝတွေတာမကစီးပွားရေးမှာပါထိခိုက်မှုတွေကြုံနေရတယ်လို့ဆိုပါတယ
်။ဝင်လာဦးကြတာလားဘယ်ရင်ပွမ်းကန်တာလားတောက်ဆိုင်ဝင်ရ
ဆုံးနော်ဆိုင်ဆိုင်ဆိုရင်ပြီးခဲ့တဲ့နှစ်လောက်ကမှလာဖွင့်ထားတာပါအဲ့ဒီဆိုင်ရှင်ကအမေရိကန်ဒေါ်လာ36,000လောက်ရင်းနှီးထားပေမဲ့အခုတော့အဖြူခံလဲရပါပြီ။ရော်ကြေးပြန်ရမရဆိုတာဘယ်သူမှလည်းမသိကြပါဘူး။
အချားရက်ကွက်တခုမှလည်းမိညီထက်ဆိုင်တွေအလုံးပိတ်ထားရပြီးနေကံလုံးကျုံရဲ့အဆောင်တွေကလမ်းတွေပေါ်မှာကင်းလဲနေပါတယ်။စားတောက်ဆိုင်ပိုင်ရှင်တအူးကတော့ဇာတိဖြစ်တဲ့နိုင်ငံအရှိမျောပိုင်ကဟီလုံကျန်းကိုပြန်တော့မယ်လို့ဆိုပါတယ
်။没有地方做饭，没有地方吃饭，住的地方没有取暖，现在。
စားတောက်ဆိုင်နေရာလည်းမရှိချက်ပြုတ်စားလို့လည်းမရပါဘူး။ကျွန်တော်နေတဲ့နေရာမှာမိသွေးလောင်စာတန်းဝင်းနဲ့လက်စင်မီအလုံးဖြတ်တောက်ထားတဲ့အတွက်ဘလုံနီးနဲ့မှလည်းချက်ပြုတ်စားတောက်လို့မရဘူးလေ။
အစောက်အုံတစ်ခုရဲ့အပြင်မှာတော့ကျိုးသွင်းထားတဲ့အင်္ဂါခါတွေပြန်တော့မှုဆောင်ဆိုင်နေသူတွေကိုတွေ့ရတယ်လို့လမ်းတောင်တစ်ခုမှာတော့ထရက်ကာတစ်စင်းပေါ်ကိုပစ္စည်းတွေတင်နေတာကိုလည်းတွေ့ရပါတယ်။နေစရာနေရာတည်ရဖို့အလူရဲ့ရှာနေရတဲ့အချိန်မှာဒီလူတစ်ယောက်ကတော့ဒေါ်လာရချီအကုန်ခံပြီးမြို့ထဲမှာတင်နေကုန်ရှာပြီးနောက်ဆုံးကြမှာမြို့ပြင်ကရခင်းအိမ်တစ်ခုမှာတစ်လဒေါ်လာ130နဲ့နေစရာရခဲ့တာ
ပါ။我去大厂良乡什么燕郊
是吧
嗯谁老愿意搬家呀？
我们。这铁路路年轻路标上没有把握，铁车子呀，你呀，暖暖推推呢，车票啥道路也没，你呀，李瑞平到吧一边。
问问那瑞平，阿叔呀，把米店瑞个营养表说不来，铁路瑞个，苗老妈妈查起了，码头大路来的车个有啥人家玩的些？
နလန်ဒစ်ဆက်ပေးထားတာဖြစ်ပါတယ်။ခုဒီကမှာတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။ဒီတစ်ပတ်ရဲ့ကဏ္ဍမှာတော့ HIV ပိုးရှိတဲ့အမျိုးသမီးတွေအနေနဲ့ ART ဆေးဝါးတွေကိုစနစ်တကျကြိုတင်ပြင်ဆင်တောက်သုံးပြီးတော့ကလေးယူခဲ့မယ်ဆိုရင် HIV ပိုးကူးစက်ခြင်းခံရတာမရှိတဲ့ရင်သွေးငယ်တွေကိုမွေးဖွားပေးနိုင်မှာဖြစ်တဲ့အကြောင်းကိုသွေးရောဂါအထူးကူဆရာဝန်ကြီးပေါမောက်ခါဒေါက်တာဒေါ်စပယ်ဖြူနဲ့ဒေါက်တာတန့်စော်ရဆွေးနွေးထားတာကိုနားဆင်ကြအောင်ပါရှင်။
မိမိတို့ရဲ့ရင်းနှီးကလေးတွေကိုကျန်းမာတန်ဆွမ်းပြီးအနာရောဂါကင်းရှင်းတဲ့ရင်းနှီးကလေးတွေဖြစ်မွေးဖွားပေးကြင်ကြမှာပါ HIV ရောဂါပိုးရှိတဲ့အမျိုးသမီးတွေမှာတော့ HIV ရောဂါပိုးကူးစက်ခံထားရတဲ့ရင်းနှီးကလေးတွေမွေးဖွားလာနိုင်တာကြောင့်ဆွေးရည်ပူပန်မှုတွေဖြစ်ကြရပါလေ HIV ရောဂါပိုးရှိတဲ့အိမ်အောင်ရှင်အမျိုးသမီးတွေအနေနဲ့ HIV ဆေးဝါးတွေကိုစနစ်တကျကြိုတင်တောက်သုံးပြီးရင်သွေးယူခဲ့မယ်ဆိုရင် HIV ပိုးကူးစက်မခံရတဲ့ရင်းနှီးကလေးတွေကိုမွေးဖွားပေးနိုင်တယ်လို့သွေးရောဂါအထူးကူဆရာဝန်ကြီးဖြစ်သူပါမောက်ခဒေါက်တာဒေါ်စပယ်ဖြူကပြောပါလေ
သူတွေကကြတော့ပုံစံအားဖြင့်အရင်တည်းကသူက HIV မန်းတည်တယ်တည်ပြီးတဲ့အခါကျတော့ဆေးတောင့်နေတယ်တောင့်နေပြီးတော့မှကိုဝင်ကိုစနစ်ဆိုတာစီမံပြီးတော့ယူတယ်ပေါ့စီမံပြီးတော့ယူတယ်ဆိုတာအကောင်ရေလဲ6လောက်ဆေးတောက်ပြီးတော့မှအကောင်ရေလုံးဝဟိုရှာလို့မရတဲ့အချိန်ကြတော့မှ undetectable ဖြစ်တော့မှယူတယ်ဆိုလို့ရှိရင်ဒါဟာကူးစက်နိုင်ဖို့နှုံးတာတော်တော်နည်းသွားပါတယ်မဟုတ်ဘူးကိုကကိုဝင်ရှိသွားတယ်ကိုဝင်ကိုလည်းပဲအိမ်အောင်ပြုတ်ပြီးတော့ကလေးလေးကိုယူလိုက်တယ်ယူလိုက်တဲ့အချိန်ကျတော့မှသွားပြီးတော့ကိုဝင်သွားအံ့ရင်းနဲ့မှအက်ဆီဒန်တလီတွေ့သွားတယ်။ဟာဒါဆိုရင်ချင်းကျတော့လည်းပဲဒီကောင်ဒါကကိုဝင်ရဲ့အနုပိုင်းမှာတွေ့တဲ့လူနဲ့ကိုဝင်ရဲ့အရင်ပိုင်းမှာတွေ့တဲ့လူနဲ့ကွာဝါးပြန်ပါတယ်။ကျမတို့ဆေးတောက်ချိန်သာ3လနဲ့6လရှိပါစေ။ဒီကလေးလေးကိုမကူဖို့ကျမတို့တော်တော်ကြီးကိုမကူအောင်လုပ်ပေးနိုင်ပါပြီ။
အရင်တုန်းကတော့ HIV ပိုးရှိတဲ့ကိုယ်ဝန်ဆောင်အမျိုးသမီးတွေမိဖွားပြီးတဲ့အခါမှာ ART ဆေးဝါးတွေကိုဆက်မတောက်ဖဲရက်ခဲ့ကြပါလေ HIV ပိုးရှိတဲ့ကိုယ်ဝန်ဆောင်အမျိုးသမီးတွေအနေနဲ့မိဖွားပြီးတဲ့အခါမှာလည်း ART ဆေးဝါးတွေကိုတစ်သက်လုံးဆက်တောက်သွားဖို့လိုတယ်လို့ဒေါက်တာဒေါ်စပယ်ဖြူကပြောပါတယ
်အရင်တုန်းကဆိုတော့ကျွန်တော်တို့ကကိုယ်ဝန်ဆောင်ပြီးသွားရင်ဆေးကိုနားပါတယ်ကျွန်တော်တို့အဲ့ဒါကို PMCT လို့ခေါ်ပါတယ်မိခင်ကနေကလေးကိုတရေသားကိုမကူအောင်ကူတာပါအခုကျတော့မဟုတ်တော့ဘူးဘူးမှာเออดิซีဆိုတော့ဒီနေ့တိဒီနေ့ကုတ်လေအဲကျတော့မိခင်တွေကိုလည်းပဲတသက်လုံးစာတင်လိုက်ပါဖြတ်လည်းမဖြတ်တော့ပါနဲ့တခါရဲပဲကျမတို့ပိုးရှိတဲ့မိခင်တွေအားလုံးတသက်လုံးတိုက်မဲ့အစီအစဉ်တွေကိုတင်လိုက်ပါပြီအဲ့တော့မိခင်တို့လည်းဒါနှုတ်ထဲမှာတော့ပါတယ်ဒါပေမဲ့အကောင်ကြီးနဲနေတဲ့အတွက်ကြောင့်မလို့မိခင်တို့တဲမှာပါမဲ့နှုတ်တွေပဲနေပါတယ်အဲ့တော့ကျမတို့ဒီနေ့မကူအောင်ကတော့စောစောစစ်စစ်တိရမယ်ဆေးတောက်ထားရမယ်မမွေးခင်3လနဲ့6လအတွင်းမှာဆေးတောက်ပြီးတော့အကောင်ကြီးမရှိဘူးဆိုရင်တော့ကျမတို့မမွေးခင်ကာလအထီးအားကူဖို့တော်တော်လေးနေပါတယ်
။ရင်းနှီးငယ်လေးကို HIV ပိုးမကူးဆက်အောင်ကူးဆိုင်မွေးဖွားတဲ့နေရာမှာရင်းနှီးမိခင်သားမကရင်းနှီးငယ်လေးကိုပါ ART ဆေးတိုက်ကျွေးပေးဖို့လိုအပ်ပါတယ်။ရင်းနှီးငယ်လေးကိုမွေးမွေးချင်းကလေးကဆေးစတင်တိုက်ကျွေးပေးဖို့လိုအပ်ပြီးနှစ်ပတ်ကြာလို့စစ်ဆေးကြည့်တဲ့အခါ HIV ပိုးကူးဆက်မခံရဘူးလို့သိရှိခဲ့ရင်တော့ဆေးဆက်မတိုက်လို့ရပါတယ်
။ရင်းနှီးကဆိုကလေးလေးကိုဆေးတစ်မျိုးနဲ့တိုက်ပါတယ်။ဘူးဆိုကလေးလေးကိုဆေးနှစ်မျိုးတိုက်ပါတယ်။ဆေးနှစ်မျိုးကိုအချိန်လေးခွဲတက်ရတာပေါ့နော်။ကလေးဆိုတော့အဲ့တော့နှစ်မျိုးတိုက်ပြီးတော့သူ့အနေနဲ့ကတော့ကလေးလေးကို6ပတ်ထိစိတိုက်သွားမှာဖြစ်ပါတယ်6ပတ်မှာကျွန်တော်တို့ကအခုချိန်မှာအဲ့ကလေးလေးကူလားမကူလားဆိုတော့ချက်ချင်းကျွန်တော်ကနှစ်ပတ်ကျော်ပြီဆိုရင်ခြေဖနောက်ကနေပြီးတော့တွေးလေးမှာစစ်ကြည့်တယ် DNA လို့ခေါ်ပါတယ်အဲ့ DNA လေးစစ်ကြည့်လိုက်ရင်ကလေးလေးကအဲ့6ပတ်မတိုက်ခင်မှာပဲကလေးလေးကကူးခံရတယ်ကူးခံရအောင်ဖြေထွက်သွားမှာဖြစ်ပါတယ်အဲ့တော့မကူးခံရဘူးဆိုရင်တော့ကျွန်တော်ဆေးကိုနားပါမယ်ကူးခံရတယ်ဆိုရင်တော့ကျွန်တော်ဒီဆေးလေးဆက်တိုက်သွားရုံပါပဲ
ရောဂါကူးစက်မခံရတဲ့ရင်းနှီးငယ်လေးတွေကိုမိခင်တို့အစားနိုဘူးတိုက်ကျွေးပေးဖို့လိုအပ်ပါတယ်။မိခင်တို့တိုက်ကျွေးခဲ့မယ်ဆိုရင်တော့အသက်တစ်နှစ်ကျော်လာတဲ့အခါမှာရောဂါကူးစက်ခံရခြင်းရှိမှရှိကိုနောက်တစ်ချိန်ပြန်လဲစစ်ဆေးပေးဖို့လိုတယ်လို့ဒေါက်တာဒေါ်စပယ်ဖြူကပြောပါတယ်
။အချို့တွေဘယ်လိုလုပ်တတ်နိုင်မလဲ။ဟိုမိနိုဘိုးရောပါရောအကုန်လုံးတတ်နိုင်မယ်လို့ဆိုရင်တော့ကျမတို့မကောင်းဆုံးကတော့မိခင်တို့ထဲမှာလဲကိုးကောင်ကြီးပါတဲ့အတွက်ကြောင့်မလို့တော့ border fee တွေမဲတိုက်ခိုင်းပါတယ်။အကယ်၍ဒီမှာတဝင်းတစ်နေ့တစ်ခါတဝင်းတစ်ခါလောက်ကင်စားတော့ရတယ်မိဘတွေကတော့ကိုနို့လေးကိုတိုက်လိုက်တာတော့သူတို့အတွက်ပိုးရပဲအဲ့လိုကလေးကြီးလည်းကျမတို့ကနို့တိုက်ပြီးရင်နို့ဖြတ်ပြီးတော့ကျမတို့6ပတ်ချားပြီးရင်ကျမတို့ပြန်ပြီးတော့ဖောက်စစ်ကြည့်လိုက်ပါတယ်စစ်ကြည့်လိုက်ရင်လည်းကလေးလေးတွေမှာကူးဆက်ခံရလားကူးဆက်ခံရလားကျမတို့သိနိုင်ပါတယ်အဲ့တော့ဒီလိုမျိုးခြေဖနှောင်းဖောက်ပြီးတော့ DNA အဆင့်မခံရဘူးဆိုရင်တော့ကျမတို့တစ်နှစ်ခွဲကြမှာပဲကျမတို့အရင်တော့ဆိုကျမတို့တစ်နှစ်ခွဲလောက်ဒီကလေးလေးကူးလားမကူးလားစောင့်နေပါတယ်အခုမလိုပါဘူး2ပတ်6ပတ်အပြည့်ထွက်ပါတယ်
HIV ပိုးရှိတဲ့အမျိုးသမီးတွေအနေနဲ့ ARD ဆေးဝါးတွေကိုစနစ်တကျကြိုတင်ပြင်ဆင်တောက်သုံးပြီးကလေးယူခဲ့မယ်ဆိုရင် HIV ပိုးကူးစက်ခံရခြင်းမရှိတဲ့ရင်းနှီးငယ်လေးတွေကိုမွေးဖွားပေးနိုင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခုတ်ခါမှာတော့ရိုဟင်ဂျာပြည်ထနာသည်မွတ်စလင်ဗုဒ္ဓဘာသာပဋိပက္ခမဟုတ်ဆိုတဲ့ကောင်းစဉ်နဲ့အပိုင်းတစ်ကိုဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာတင်ဆက်ပေးကြပါမယ်။ရိုဟင်ဂျာပြည်ထနာသည်မွတ်စလင်ဗုဒ္ဓဘာသာဝင်တို့အကြားဖြစ်ပွားတဲ့ပဋိပက္ခမဟုတ်ဘူးလို့မြန်မာအရေးကိုနှစ်ပေါင်းများစွာစောင့်ကြည့်လေ့လာရေးသားလာခဲ့တဲ့သတင်းစာဆရာကြီးဘတ်တလစ်နာကပြောဆိုလိုက်ပါတယ်။ scroll.in online media နဲ့မကြာခင်ကပြုလုပ်ခဲ့တဲ့အင်တာဗျူးတစ်ခုမှာဘတ်တလစ်နာကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ဦးကျော်စံသားကအသေးစိတ်ဘာသာပြန်ဆိုထားပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ပေးထားတာကိုနားဆင်ပါရှင်။
ပါတီလက်နာခင်ဗျာမြန်မာနိုင်ငံကိုနှစ်ပေါင်းများစွာစောင့်ကြည့်သုံးသပ်လာသူတယောက်အနေနဲ့အခုရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာကိုဘယ်လိုမြင်ပါလဲခင်ဗျာ
ဒီပြဿနာဟာအစ်စ်မဟုတ်ပါဘူးအဓိကအဖြစ်ပြဿနာနှစ်ရပ်ရှိပါတယ်ပထမတစ်ခုကမတရားခိုးဝင်ပြောင်းရွှေ့နေထိုင်မှု illegal immigration ကိစ္စပါဒါဟာတကယ်ပဲဖြစ်ဖြစ်ထင်မြင်ယူဆချက်ပဲဖြစ်ဖြစ်ပြဿနာတော့ပြဿနာပါပဲဒုတိယတစ်ခုကတော့ Islamic စေသွေးကြွဝါဒုတိယတစ်ခုကတော့အစ္စလာမ်စေသွေးကြွဝါဒပါဩဂုတ်လ25ရက်နေ့တုန်းကသူတို့ကိုသူတို့အာစာလို့ခေါ်တဲ့အဖွဲ့ဟာရခိုင်ပြည်နယ်မှာရဲစခန်းတွေကိုဝင်တိုက်ခဲ့ပါတယ်ဒါဟာမြန်မာလူညုံရေးတပ်ဖွဲ့တွေဒုနဲ့ဒဲနဲ့လက်တုပ်ပြန်လာအောင်ဆွတ်ပေးခဲ့တာပါအဲ့ဒီချိန်ကစပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ကြသူပေါင်း6သိန်းကျော်ရှိခဲ့ပါပြီဒီကိစ္စမှာစာနာမှုဆိုင်ရာပြဿနာလို့ခေါ်တဲ့လူမှုဒုက္ခတွေဟာတိတ်အရေးကြီးတယ်ဆိုတာမှန်ပါတယ်ဒီလူတွေဟာ မြန်မာစစ်တပ်ရဲ့ပြင်းထန်တဲ့ရက်စက်ကြမ်းကြုတ်မှုတွေကိုခံခဲ့ရပါတယ်။ဒါကြီးပဲတော့မဟုတ်ပါဘူး။အာဆာရဲ့ပြောခွင့်ရတယောက်ကဒီလိုတုံ့ပြန်မှုမျိုးဖြစ်လာအောင်စွန့်ပေးဖို့ရည်ရွယ်ချက်နဲ့သူတို့ကစတိုက်ခဲ့တာလို့အင်တာဗျူးတစ်ခုမှာအတိအကျပြောထားပါတယ်။ဆိုတော့ဒီတိုက်ခိုက်မှုကနေသူတို့ဘာများရသလဲ။နံပါတ်1ကနိုင်ငံတကာရဲ့အာရုံစူးစိုက်မှုကိုရတယ်။နံပါတ်2ကအာရှအနောက်ပိုင်းအဓိကအဖြစ်ဆော်ဒီအာရေဗီးယားနဲ့အရက်ဆော်ဘွားများပြည်တော်စုတို့စီကနေငွေကြေးအထောက်ပံ့တွေပို့ရလာတယ်။နံပါတ်3ကတော့ခံပြင်းဒေါသထွက်နေတဲ့လူငယ်လူသစ်တွေအများကြီးဝင်ရောက်လာနိုင်တယ်။သူတို့လိုချင်တာတက်ပို့ရနိုင်ပါတယ်။စစ်တပ်ကဒီလောက်ထိပြင်းပြင်းထန်ထန်တုံ့ပြန်လာမယ်လို့သူတို့တွက်ချင်မှတွက်ခဲ့ပါလိမ့်မယ်။ဒါပေမဲ့အခုပြောတဲ့3ခုကိုလည်းသူတို့ရရှိသွားတယ်လို့ပြောချင်ပါတယ်။တကယ်တမ်းဒုက္ခရောက်နေတာကရခိုင်ပြည်နယ်အနောက်မြောက်ပိုင်းကတာမန်ဆင်းရဲသားမွတ်စလင်လေသမားတွေပဲဖြစ်ပါတယ်။သူတို့ဟာဒီပြဿနာကြီးမှာထိုးကြွေးခံရတဲ့နေရုပ်တွေလိုဖြစ်ကြရပါတယ
်။ဒါပေမဲ့ဗတ်တလေမြန်မာနိုင်ငံထဲမှာရိုဟင်ဂျာတွေကနှစ်ပေါင်းများစွာအကွက်ကြကြဖိနှိပ်ချုပ်ချယ်ခံနေရတယ်ဆိုတာဖြစ်နိုင်တဲ့အထောက်အထားတွေအလုံးအလောက်တွေ့နေရပါတယ်။မြန်မာနိုင်ငံဟာရိုဟင်ဂျာဆိုတာကိုလူမျိုးစုအတိုင်းဝန်းတစ်ခုလို့တော့အသိမှမပြုပါဘူး။ဒါဟာတိုင်းပြည်တွင်းမှာကာလရှည်ကြာနေလာတဲ့လူအတိုင်းဝန်းတစ်ခုရဲ့ရပိုင်ခွင့်ကိုတမင်းထိခိုက်နေနိုင်အောင်အထောက်ရမရောက်ဘူးလား။
ဟုတ်လေဟုတ်ပါတယ်မဟုတ်လေမဟုတ်ဘူးလို့ပဲပြောရမှာပါအဲ့ဒီဒေသမှာနှစ်ပေါင်းများစွာနေလာခဲ့တဲ့မွတ်စလင်တွေရှိပါတယ်ဒါအသေးကြပါတယ်အဲ့ဒီနေရာဟာအိန္ဒိယတိုက်ငယ်ရဲ့အစိုးအရှိတောင်အာရှရဲ့အစဖြစ်ပါတယ်အဲ့ဒီမှာနတ်မြစ်ဟာအခုဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံရဲ့နေကြားဖြစ်ပါတယ်ဒီမြစ်ရဲ့တစ်ဖက်တစ်ချက်မှာဗုဒ္ဓဘာသာနဲ့မွတ်စလင်တွေရာစုနှစ်နဲ့ချီပြီးနေလာခဲ့တာပါအခုရခိုင်ပြည်နယ်ရဲ့အနောက်မြောက်တောင်မှာအကြာကြီးနေလာတဲ့မွတ်စလင်တွေလည်းရှိပါတယ်ဒါမေးခွန်းထုတ်เสียမှာမဟုတ်ပါဘူးဗြိတိရှားခေတ်တုန်းကနတ်မြစ်တစ်ဖက်ကန်ကမွတ်စလင်အလုသမားအများအပြားကိုဒီဘက်ကန်ကိုခေါ်ယူခဲ့တာပါဒါပေမဲ့သူတို့ကိုရိုဟင်ညာလို့မခေါ်ကြပါဘူးစစ်တကောင်းသားလို့သာခေါ်တာပါ1999တုန်းက Francis Bushner Hamilton ကမှတ်တမ်းတစ်ခုမှာဒီစကားကိုသုံးခဲ့ပါတယ်ဒါပေမဲ့မှတ်တမ်းကလည်းအဲ့ဒီတစ်ခုပဲရှိပါတယ် Bushner ကိုအရှေ့အိန္ဒိယကုမ္ပဏီကဆေးလွတ်ခဲ့တာပါဒါပေမဲ့သူဟာရခိုင်ပြည်နယ်ကိုမရောက်ခဲ့ပါဘူးအခုမန္တလေးနားမှာတရှိတဲ့အင်းဝနဲ့အမရပူရကိုသာရောက်ခဲ့တာပါအဲ့ဒီမှာသူအာရကန်ကလူတွေကိုတွေ့ခဲ့ပါတယ်အာရကန်ဆိုတာဟိုတုန်းကရခိုင်ကိုခေါ်တာပါသူတို့ကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြတယ်အဲ့ဒီနောက်ပိုင်းမှာဒီအသုံးနှုန်းကိုနှစ်ပေါင်း150လောက်အတွင်းမှာတစ်ခါမှညှိုးဆိုပြောကြတာမရှိတော့ပါဘူးဒီနာမည်ကိုဘယ်သူပဲသုံးသုံးမမှားပါဘူးဒါပေမဲ့ရခိုင်ပြည်နယ်အနောက်မြောက်ဒေသကစစ်တကောင်ဒေသီယစကားစစ်တကောင်နီယန်ဒိုင်ယလက်ပြောသူတွေအတွက်တီးခြားသတ်မှတ်ချက်ဖြစ်တယ်ဆိုတာကတော့နောက်မှလှုပ်လာတဲ့အယူအဆ new concept တာဖြစ်ပါတယ်ရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်အားလုံးကတော့သူတို့ကိုသူတို့ရိုဟင်ဂျာလို့မခံယူကြဘူးဆိုတာခမည်းမှတ်ထားသင့်ပါတယ်အဲ့ဒီနာမည်ကိုမခံယူကြတဲ့လူတွေဟာကာလကြာရှည်အဲ့ဒီမှာအထင်အရှားနေထိုင်လာခဲ့ကြသူတွေပါအစွန်းရောက်အုပ်စုတွေကနိုင်ငံရေးအမျှထုတ်ဖို့အတွက်ဒီနာမည်ကိုအသုံးချလာကြပါတယ်ဒါကြောင့်ဒီရိုဟင်ညာဆိုတဲ့နာမည်ကိုလူအများအပြားခံယူလာကြတယ်ဆိုတာမကြာသေးခင်ကသာဖြစ်တယ်လို့မြင်ရပါတယ
်ဟုတ်ကဲ့အဲ့မကြာသေးခင်ကဆိုတာဘလောက်အကြာကလည်းပြောပြပါအောင်ဆရာ
သူတို့တွေကတချို့ဆိုရင်ဒီနာမည်ကိုခံယူလာတာဟာလွန်ခဲ့တဲ့နှစ်နှစ်ကျော်လောက်ကမှပါတကယ်တမ်းဒီနာမည်လူသိများလာတာက1990ပြည့်လွန်နောက်ပိုင်းမှာဖြစ်ပါတယ
်ဒါပေမဲ့1950ပြည့်လွန်တုန်းကမြန်မာအစိုးရဟာရိုဟင်ညာဆိုတဲ့နာမည်ကိုသုံးခဲ့တယ်မဟုတ်ဘူးလား
ဟုတ်ပါတယ်သူတို့သုံးခဲ့ပါတယ်ဒါပေမဲ့အဲ့ဒီတုန်းကဒါဝူလူတိုင်းကြိုက်နှစ်တဲ့ခဲ့ကြတာမဟုတ်ဘူးဆိုတာပြန်သတိရသင့်ပါတယ်1948မြန်မာနိုင်ငံလွတ်လပ်ရေးရပြီးရခိုင်အနောက်မြောက်တောင်မှာမွတ်စလင်ပုံကံမှုတရဖြစ်ခဲ့ပါတယ်ဒါပေမဲ့လေအဲ့ဒီချိန်တုန်းကတော့အဲ့ဒီသဘုံတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့မခေါ်ကြပါဘူးမူဂျာဟစ်တိုက်ပွဲဝင်သူများလို့သာခေါ်ကြပါတယ်သူတို့ကအရှေ့ပါကစ္စတန်တဲပါကျင်ကြတာပါဒီပုံကံမှုဟာမင်းမိန်သွားတယ်လို့ပဲဆိုပါတော့အဲ့ဒီနောက်ပိုင်းမှာ1950ပြည့်လွန်ကြတော့အဲ့ဒီတဲကတချို့ဟာရိုဟင်ဂျာဆိုပြီးလှုပ်လာကြပါတယ်ဒီခါမှာအခွဲထွက်ရေးဆိုတာပါလာပြီလို့ယူဆရပါတယ်ရိုဟင်ဂျာဘက်လိုက်ပြီးရေးသားချက်တွေကိုကြည့်ရင်1950ပြည့်လွန်အစိုးရအဖွဲ့တွေမှာရိုဟင်ဂျာဝင်ကြီးတွေအများအပြားပါဝင်ခဲ့တယ်လို့သူတို့ကဆိုပါတယ်အဲ့ဒါမမှန်ပါဘူးတကယ်တော့အဲ့ဒီဒေသကဝင်ကြီးဆိုလို့ဆူလ်တန်မာမုတ်တယောက်ပဲရှိခဲ့တာပါသူဟာမွတ်စလင်ပါဒါပေမဲ့သူကသူ့ကိုယ်သူရိုဟင်ဂျာလို့မခေါ်ပါဘူးရခိုင်မွတ်စလင်အာရကန်နစ်မွတ်စလင်လို့ပဲခေါ်ခဲ့တာပါအ အဲ့ဒီတော့ဝန်ကြီးချုပ်ဦးနှုကလည်းမွတ်စလင်တို့ရဲ့ထောက်ခံမဲကိုလိုအပ်နေတာပါဒါဟာဝန်ကြီးချုပ်အနေနဲ့အဲ့ဒီအတုံးနှုံးရိုဟင်ဂျာကိုအစောတလင်သုံးပစ်ခဲ့တဲ့အကြောင်းရင်းတစ်ခုပါပဲ
1950ပြည်လွန်ကအခြေအနေဘယ်လိုပဲရှိခဲ့ရှိခဲ့ပေါ့ကွာအခုရခိုင်မှာရှိနေတဲ့မွတ်စလင်အများစုကသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောနေကြတာပဲနောက်ပြီးနှိပ်ကွပ်ခံရတယ်လေဒါကိုခင်ဗျားဘယ်လိုပြောမလဲ
ပထမဆုံးအနေနဲ့ခင်ဗျားတို့သိထားရမှာကမြန်မာပြည်မှာမွတ်စလင်တွေအများကြီးရှိတယ်ဆိုတာပါပဲသူတို့အများစုကမြို့ပြတွေမှာနေကြတယ်စီးပွားရေးလုပ်ငန်းတွေပိုင်ကြတယ်ဗမာနာမည်တွေရှိကြတယ်ဗမာလူလဲပြောကြတယ်ပြီးတော့သူတို့ကမြန်မာနိုင်ငံသားတွေမြမသမိုင်းတစ်လျှောက်မွတ်စလင်တွေဟာအရေးပါတဲ့အခန်းကဏ္ဍကနေအများကြီးပါဝင်ခဲ့ကြတယ်မွတ်စလင်ခေါင်းဆောင်ဦးရာဇတ်ဟာဗိုလ်ချုပ်အောင်ဆန်းနဲ့1940ပြည့်လွန်နှစ်မှာလှုပ်ကြံခံသွားရပါတယ်တိုင်းပြည်ရဲ့အာဇာနည်အဖြစ်သတ်မှတ်ခြင်းလဲခံရပါတယ်နောက်အရေးပါတဲ့မြမမွတ်စလင်တဦးကတော့ဦးရာရှက်သူကအယ်ဟာဘတ်မှာမွေးတာပါ1930ပြည့်လွန်မှာအထူးလေးစားခံရတဲ့ကျောင်းသားခေါင်းဆောင်လည်းဖြစ်ပါတယ်။နောက်ဦးဖေခင်သူဟာပင်လုံသဘောတူညီချက်ရဲ့ဘီးသူကတူလည်းဖြစ်ပါတယ်။အဲ့ဒီအချိန်နယ်စုံနယ်ပြားဒေသတွေလို့ခေါ်တဲ့ရှမ်းချင်းကချင်းပြည်သူတွေအတွက်ဒေသတွင်းကိုပိုင်အုပ်ချုပ်ရေးပြဋ္ဌာန်းပေးခဲ့တဲ့1948ပင်လုံစာချုပ်ဖြစ်ပါတယ်။ဒါကြောင့်အခုဖြစ်နေတာကမွတ်စလင်တွေနဲ့ဗုဒ္ဓဘာသာတွေဂျာမန်ဖြစ်နေတဲ့ပြဿနာမဟုတ်ပါဘူး။ရင်းညာတွေကတခြားစီပဲသူတို့ဟာဗမာစကားမပြောကြဘူးဘင်္ဂလားဒေ့ရှ်ဘက်မှာပြောတဲ့ဘင်္ဂလီစကားရဲ့စစ်တကောင်းဒေသစကားချစ်တကောင်းနီယန်ဒိုင်အလက်ကိုသာပြောကြတာပါဒါကြောင့်မြန်မာပြည်သူအများစုကသူတို့ကိုတရားမဝင်သူတွေလို့မြင်ကြပါတယ်မျှတမှုတော့မရှိဘူးပေါ့ဗျာဒီလူတွေအများစုကတကယ်ပဲအဲ့ဒီဒေသမှာကာလတာရှည်နေခဲ့ကြတာကို
ARS ခေါင်းဆောင်တွေနဲ့အစွန်ရောက်အုပ်စုတွေဆက်ဆက်မှုဟာဒေသတွင်းကြကြပြန့်ပြန့်လှုပ်ရှားလာမဲ့သဘောကိုပြသနေတယ်လို့ခင်ဗျာအစောပိုင်းကရေးခဲ့ပါတယ်ပြောခဲ့ပါတယ်အဲ့လိုဘာကြောင့်ပြောနိုင်ပါလဲခင်ဗျာ
နာမည်ကိုနိုင်ကသူ့ဘာသာစကားနဲ့ဟာရကာအယ်ယာကင်းလို့ဆိုထားပါတယ်အတိပေကတော့ The Faith Movement ကိုးကွယ်ယုံကြည်ခြင်းလှုပ်ရှားမှုဖြစ်ပါတယ်လူမျိုးရေးအမျိုးသားရေးအတွက်ဆိုရင်ကိုးကွယ်ယုံကြည်ခြင်းဆိုတဲ့နာမည်ပေးစရာမလိုပါဘူးပြီးတော့ဒီအဖွဲ့ရဲ့ခေါင်းဆောင်အတူလာအဘူအမာဆိုတာလဲရခိုင်ကမဟုတ်ပါဘူးပါကစ္စတန်နိုင်ငံကရာချီမှာမွေးတာပါနောက်ပြီးတော့ဆော်ဒီအာရေဗျာမှာနေတာပါမွတ်စလင်တရားဟောဆရာလည်းဖြစ်ပါတယ်ဒီအရေးခင်းမှာသူစိတ်ဝင်စားတာက2012ခုနှစ်လောက်ကသူမိဘတွေဟာရခိုင်ကဖြစ်နိုင်ပေမဲ့သူတော့မဟုတ်ပါဘူ
းဒါဆိုရင်သူတို့မျိုးရိုးကအဲ့ဒီရခိုင်ဒေသကပေါ့
မှန်ပါတယ်သူရဲ့တိတ်ခွေတချို့ကိုကျွန်တော်နားထောင်ကြည့်ဘူးပါတယ်ရခိုင်ပြည်နယ်ကဘယ်နာမည်တစ်ခုကိုမှသူဟာမှန်မှန်ကန်ကန်အတန်မထွက်နိုင်ပါဘူးသူဟာဘင်္ဂလီစစ်တကောင်းသားစကားကိုဥဒူဒူအသုံးနှုံးတွေနဲ့ရောပြီးပြောခဲ့တာပါအဲ့ဒီအဖွဲတွေကသူ့နဲ့နီးစပ်တဲ့အပေါင်းအသင်းတွေဟာလဲကရာချီကဒါမှမဟုတ်ဘင်္ဂလားဒေ့ရှ်ကဖြစ်ကြပါတယ
်ဆိုတော့အဲ့ဒါကလွယ်ပြီးတော့ ARS အဖွဲဟာမြန်မာနိုင်ငံတွေကတခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲတွေနဲ့ဘယ်လိုများကွာခြားမှုရှိပါသလဲ
တခြားတိုင်းရင်းသားသဘုံအဖွဲတွေကအ ਨੇ အများဆိုသလိုတမယိုးကျစစ်တပ်ပုံစံနဲ့လှုပ်ရှားကြပါတယ်ယူနီဖောင်းတွေရှိတယ်ယာဒူးအဆင့်တွေသတ်မှတ်ထားကြတယ်တက်ခွဲတက်ရင်တက်မစရာတွေဖွဲ့စည်းထားကြတယ်။မောင်မြန်တနတ်ဒါမှမဟုတ်ဆက်တနတ်တွေလည်းကန်ကြပါတယ်။အာဆာရဲ့နီလန်းတွေကဒါနဲ့တိတ်ကွဲလွဲပါတယ်။2016အောက်တိုဘာမှာတိုက်ခဲ့တာရောအခုဩဂုတ်လမှာတိုက်ခဲ့တာရောတခြားတိုင်းသားသဘုံတွေနဲ့ပုံစံချင်းတိတ်ကွဲပါတယ်။သူတို့ကရွာသားတွေကိုယာနဲ့ချီစီယုံပြီးတော့ပြစ်မှတ်တွေကိုဝိုင်းနေအမှန်တကယ်ရှိတဲ့အင်အားထက်ပိုပြီးတော့များတယ်ဆိုတာပြတဲ့သဘောပဲ။သူတို့မှလက်နဲ့သိမ့်မရှိဘူး။ဓာရီလှန်နေတဲ့အများစုကသူတို့နီးကတော့ဒီနီပေါ်တို့အိန္ဒိယအလယ်ပိုင်းကမော်ဝါဒီအုပ်စုတွေနဲ့ဆင်တူပါတယ်မြန်မာပြည်တွေကတခြားတိုင်းရင်းသားအုပ်စုတွေနဲ့မတူပါဘူးခင်ဗ
ျရိုဟင်ဂျာပြည်နာသည်မွတ်စလင်ဗုဒ္ဓဘာသာပရိပခမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့အပိုင်းချစ်ကိုဥဒေသန္တရဲ့မြန်မာပြည်သုံးသက်ချက်မှာနားဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုခါမှာတော့ဒီတစ်ပတ်စနေနေ့ညဒိုင်းလီလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ရှင်များရှင်2019ခုနှစ်ကုန်ဆုံးကနေမှာပဲမြန်မာသတင်းသမားနှစ်ယောက်အဖမ်းခံရတဲ့သတင်းနဲ့ကြုံရပါတယ်ကုန်ဆုံးတော့မယ့်2019ခုနှစ်ထဲမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအထက်အကျနဲ့စိန်ခေါ်မှုတွေဘာတွေကြုံခဲ့ရပါလဲတိုင်းပြည်တစ်ခုမှာအရေးကြီးတဲ့မန်နိုင်တစ်ခုအဖြစ်နိုင်ငံတကာကလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာဖို့ဘယ်လိုလိုအပ်ချက်တွေရှိနေပါလဲ
VOAS နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOAS ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOAS ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOAS ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလားစစ်စစ်ကပြောဆိုပါရရှင
်တော်တာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်တိုက်ရိုက်လေးလမ်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ခုတစ်ခါမှာတော့အပတ်စဉ်အခစားခဏကိုနားဆင်ကြမှာပါကုရနိုင်တင်ဆက်ထားပါရရှင်
ယောဘချန်ပီယံစ်လိဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေထွက်ပေါ်လာပါပြီ UEFA ယောဘဘောလုံးဖွဲ့ချုပ်မှာတင်းလာနေ့ကမဲနိုင်ခဲ့ကြတာမှာချန်ပီယံရီယယ်မက်ဒရစ်နဲ့ပါရီစိန်ဂျမိန်ဘာစလိုနာနဲ့ချယ်ဆီမန်ချက်စတာယူနိုက်တက်နဲ့ဆေဗီလ်မန်စီးတီးနဲ့ဘာဆိုယူဗန်တက်စ်နဲ့တော်တနမ်ဘိုင်အန်မြူနစ်နဲ့ဘာရှီတက်စ်ရိုမာနဲ့ရှိုက်တဒိုနက်စ်လီဗာပူးနဲ့ပေါ်တိုတို့တွေ့ကြမှာဖြစ်ပါတယ်ခင်ဗျာပြန်တဲ့ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့2019ခုနှစ်အတွက်ဒနစ်တာအကောင်းဆုံးဘောလုံးသမားဆုဘယ်လွန်ဒေါ်ဆုကိုတော့ပေါ်တူဂီနဲ့ရီယယ်မက်ဒရစ်တိုက်ဆင်မှုခရစ္စတီယာနိုရိုနယ်ဒိုကရသွားပါတယ်။ရိုနယ်ဒိုကဘာစလိုနာတိုက်ဆင်မှုလီယိုနယ်မက်ဆီနဲ့ PSG တိုက်ဆင်မှုနေမာတို့ကိုကျော်ဖြတ်ပြီးတော့အကောင်းဆုံးဘောလုံးသမားဆုရှူဘောလုံးဆုကိုရသွားတာဖြစ်ပါတယ်။ဒီဆုရလိုက်တာနဲ့ပတ်သက်ပြီးရိုနယ်ဒိုပြောတာကတော
့ Of course I feel happy. It's a great moment in my career.
ကျွန်တော်အနေနဲ့ပြောပါရယ်ဒါဟာကျွန်တော်ရဲ့ကစားသမားတက်တန်းတစ်လျှောက်ထူးခြားတဲ့အချိန်တစ်ခုပါဒီစုကနှစ်တိုင်းဘောလုံးရာသီတိုင်းကျွန်တော်ရကျင်တဲ့စုတစ်စုလည်းဖြစ်ပါတယ်ပြီးခဲ့တဲ့ဘောလုံးရာသီက Real Madrid နဲ့ကျွန်တော်တို့အတွက်အကောင်းဆုံးဘောလုံးရာသီဖြစ်ခဲ့ပါတယ် Champions League နဲ့ La Liga ကိုရခဲ့တယ်တူးချင်းအနေနဲ့ဆိုရင်လည်းကျွန်တော်က Champions League မှာဂိုးအများဆုံးသွင်းတဲ့သူဖြစ်ခဲ့ပါတယ်ဒါပေမဲ့စုဖလားတွေကကျွန်တော်ကိုအခုလိုမျိုးရွှေဘောလုံးစုရဖို့အထောက်အကူပေးခဲ့တာပါဒါကြောင့်ကျွန်တော်အနေနဲ့ Real အသင်းနဲ့ Portuguese League အသင်းကအသင်းပေါ်တွေကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်။ Real Madrid အသင်းဟာကျွန်တော်တို့အလွန်ကိုအရေးကြီးပါတယ်။ကျွန်တော်တို့ဒီအသည်မှာစံကိုင်မှုအပြည့်အဝဖြစ်အောင်လှုပ်ဆောင်ပေးခဲ့တဲ့သူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်
။ဒါဟာ Ronaldo အတွက်တော့ Ballon d'Or ဆုကို၅ချိန်မြောက်ရတာဖြစ်ပြီးတော့အခုလိုရလိုက်တဲ့အတွက်သူဟာ Messi ရထားတဲ့3ချိန်နဲ့လည်းထူသွားပါတယ်။ဒါပြင် Ronaldo ဟာဒီဆုကိုပြီးခဲ့တဲ့5နှစ်အတွင်းမှာ4ချိန်မြောက်ရလိုက်တာလည်းဖြစ်ပါတယ်။ရိုနယ်ဒိုကတော့သူဟာသမိုင်းတစ်လျှောက်အကောင်းဆုံးကစားသမားဖြစ်တယ်လို့ဆုယူပြီးတဲ့နောက်မှာပြောပါတယ်ဒီပေါ်မှာ Real Madrid နီးပါဇီဒန်ကရောဘယ်လိုပြောလိုက်ပါသလဲ
De la historia del fútbol sí 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 porque
ဘောလုံးသမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားလားဆိုရင်တော့ကျွန်တော်ကတော့ဟုတ်တယ်လို့ထင်တယ်လို့ပဲပြောချင်ပါတယ်ဒါကအမြဲတမ်းပြောနေသလိုပါသမိုင်းတစ်လျှောက်ကစားသမားကောင်းတွေအများကြီးပါ Real Madrid အသင်းမှာဆိုရင်လည်းသမိုင်းတွင်ခဲ့တဲ့ကစားသမားတွေအများကြီးပါဒါပေမဲ့ဘသူမှသူအခုလုံးတလူမျိုးမလုံနိုင်သေးပါဘူး။သူရထားတဲ့အကျင့်ရွတ်ကိုချိပါ။ဒါကပဲစကားပြောတော့တာပါ။သူလုံးခဲ့တာတွေလုံနေတာတွေဆက်လုပ်သွားမှာတွေကတိတ်ကိုထင်ကြီးလေးစားဖို့ကောင်းပါလေ။ဒါကြောင့်မို့သူကတမိုင်းတစ်လျှောက်အကောင်းဆုံးလို့ထင်ပါလေ
။ဒါပြန်ရိုနယ်ဒိုနဲ့သူနဲ့ဘသူကောင်းတယ်လဲဆိုတဲ့အပေါ်မှာတော့ဇီဒန်ကရိုနယ်ဒိုပိုကောင်းကြောင်းဒါပေမဲ့သူ့အနေနဲ့ဘသူကိုရွေးမလဲဆိုရင်တော့သူ့ကိုယ်သူပဲရွေးမယ်လို့ဟာသာနှောပြီးတော့ဖြေသွားပါလေ။ဘယ်လိုနော်ဆုကိုတော့1956ခုနှစ်မှာစတင်ချီးမြှင့်ခဲ့တာဖြစ်ပြီးတော့မူလာတုန်းကတော့ဥရောပကကစားသမားတွေကိုပဲချီးမြှင့်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့1995ခုနှစ်မှာတော့ဥရောပတိုက်မှာလာရောက်ကစားနေတဲ့ထဲကအကောင်းဆုံးကစားသမားကိုပြောင်းလဲချီးမြှင့်ခဲ့ပြီးတော့2008ခုနှစ်မှာတော့တကမ္ဘာလုံးအတိုင်းအတာနဲ့ရွေးချယ်ဖို့ပြောင်းလဲခဲ့ပါတယ်။2010ခုနှစ်မှာ FIFA နဲ့ပေါင်းပြီးတော့ FIFA Ballon d'Or အဖြစ်ပြောင်းလဲခဲ့ပေမဲ့2016ခုနှစ်မှာတီးကြစီပြန်ခွဲပြီးတော့ချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ ဒီတစ်ပတ်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့ဇီယားထိတ်ကနှစ်သင်းဖြစ်တဲ့မန်ယူနဲ့မန်စီးတီးတို့ရဲ့မန်ချက်စတာဒါဘီကိုကစားခဲ့ကြပါတယ်။ဒီပွဲမှာမန်စီးတီးကမန်ယူကို2-0နဲ့နိုင်ရသွားပါတယ်။မန်စီးတီးကဆော့ဘာ42မိနစ်မှာသွင်းလာကိုမန်ယူကရက်ရှ်ဖို့ကဘယ်ဟာအချိန်ပေါ်မှာပြန်သွင်းလို့ပထမပိုင်းမှာတကောစီတီးဖြစ်နေခဲ့ပါတယ်။ဒါပေမဲ့ဒုတိယပိုင်း54မိနစ်မှာအော်တိုမန်နီကဒုတိယကိုသွင်းပြီးတော့နောက်ဆုံးမှာမန်စီးတီးက2-0နဲ့နိုင်သွားပါတယ်။ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးမန်ယူနီးပြမော်ရီညိုပြောတာကတော
့ Like last season. Exactly the same.
ဒီကရနေကလိုပါပဲခင်ဗျားတို့ပြောချင်တာပြောနိုင်ပါတယ်တကယ်ရေးကြည့်တဲ့အချိန်မှာပယ်နယ်တီရသင့်တာကိုတိုင်ရမပေးခဲ့ဘူးသူ့အနေနဲ့ပွဲကိုကောင်းကောင်းကြီးကြီးကြပ်နိုင်ခဲ့ပေမဲ့ဒ ဒါကတော့ penalty ဆိုတာရှင်းပါတယ်ဒါပေမဲ့ဒိုင်လည်းမှားတတ်ပ
ါဒိုင်က penalty မပေးလို့သူ့အသင်းရှုံးရတာဖြစ်တယ်လို့ Manu Nibia Mourinho ပြောလိုက်တာနဲ့ပတ်သက်ပြီး Man City Nibia Guardiola ပြောတာကတော
့ Last season was the same We won because we were better and all the parts
မနစ်ကလည်းဒီလိုပါပဲကျွန်တော်တို့ဒီပွဲနိုင်တာကျွန်တော်တို့ပိုကောင်းလို့နိုင်ခဲ့တာပါဘယ်နေရာမှာပဲဖြစ်ဖြစ်ကျွန်တော်တို့အသာစီးယူနိုင်ခဲ့ပါတယ်ကျွန်တော်တို့ဒီကိုလာတာအနိုင်ရချင်လို့လာတာပ
ါမက်ဆီဒီကဒီပွဲနိုင်လိုက်တဲ့အတွက်ရာသီတဝက်မချိုးခင်မှာအမှတ်ပေးစရာမှာစက်တမတ်အသာနဲ့ရှေ့ကနေဦးဆောင်နေပါတယ်ခင်ဗျာအာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသုံးပါးမာရာဒေါနာဟာအိန္ဒိယနိုင်ငံကောက်ကတာမြို့ကို၃ရက်ကြာခီးစဉ်ဖြစ်နေတဲ့တနင်္ဂနွေနေ့မှာရောက်လာခဲ့ပါတယ်မာရာဒေါနာဟာရန်ပုံငွေဘောလုံးပွဲအတွက်အိန္ဒိယနိုင်ငံကိုရောက်လာခဲ့တာဖြစ်ပြီးတော့အိန္ဒိယနိုင်ငံကဘောလုံးဝါသနာရှင်တွေကလည်းသူ့ကိုလေးစိတ်မှာတခဲနဲ့ချိုးဆိုခဲ့ကြပါတယ်ခင်ဗျာပြည်သူဘောလုံးအသင်းရဲ့အသင်းကောင်းဆောင်ဟာလာမယ့်ကမ္ဘာဖလားဘောလုံးပွဲနဲ့လွဲချော်တော့မှာဖြစ်ပါတယ်သူ့ကိုကုတ်ကင်းသုံးဆွဲမှုနဲ့ဘောလုံးကစားတာကနေတနည်းပိတ်ပင်လိုက်တာကြောင့်သူဟာရှင်းနေမှာကျင်းပါမယ်2018ကမ္ဘာဖလားကိုဝင်ခွင့်ရတော့မှာမဟုတ်ပါဘူးခင်ဗျာရုရှားနိုင်ငံကိုလာမယ့်2018ဆောင်းရာသီအိုလံပစ်ပြိုင်ပွဲကနေထုတ်ပယ်တယ်လို့အပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီ IOC ကပြီးခဲ့တဲ့ပတ်မှာကြေညာခဲ့ပါတယ်ရုရှားနိုင်ငံဟာတားမြစ်ဆေးသုံးဆွဲတာနဲ့ပတ်သက်ပြီးတော့စနစ်ကျလိမ်လည်လဲပြားတာတွေလှုပ်ဆောင်ခဲ့တယ်ဆိုတဲ့အထောက်အထားတွေတွေ့ရတာကြောင့်အခုလိုပြိုင်ပွဲကနေထုတ်ပယ်လိုက်တာဖြစ်ပါတယ်ဒါပေမဲ့ရုရှားအစိုးရသမားတွေအနေနဲ့တားမြစ်ဆေးသုံးဆွဲမှုမရှိဘူးဆိုတာကိုသက်သေပြနိုင်မယ်ဆိုတော့တတိပုဂ္ဂလကစားသမားအဖြစ်နဲ့ဝင်ပြိုင်နိုင်တယ်လို့ IOC ဘက်ကခွင့်ပေးထားပါတယ်ရုရှားသမ္မတပူတင်ကလည်းအဲ့လိုဝင်ပြိုင်ခြင်းနဲ့ကစားသမားတွေကိုဝင်ဝင်ပေးသွားမှာဖြစ်တယ်လို့ပြောပါတယ်။ရုရှားနိုင်ငံပေါ်ဆွဆွဲနေတာတွေဟာခိုင်လုံတဲ့အထောက်အထားတွေပေါ်မှာအခြေခံထားတာမဟုတ်ဘဲလူတူးချင်းစီရဲ့ထွက်ဆိုချက်တွေပေါ်မှာအခြေခံထားတာဖြစ်ကြောင်းအဲ့လိုလူတွေရဲ့စိတ်ဓာတ်တွေ၊ကျင့်ဝတ်တွေနဲ့စိတ်ပိုင်းဆိုင်ရာအနေအထားတွေကလည်းမေးခွန်းထုတ်စရာအနေအထားဖြစ်တယ်လို့ရုရှားသမ္မတပူတင်ကတော့ပြောလိုက်ပါတယ်ခင်ဗျာ
queen and this set ထားတဲ့ပတ်စစ်အားစားကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ် view ကနေဗဒူရဲ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်ရှင်ကိုရိုနာဆိုရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင
် American ပြည်သူအဘမပြည်နယ်ကလစ်လက်နေတဲ့အထက်လွှတ်တော်မှတ်နေရာအတွက်ကျင်းပတဲ့အထူးရွေးကောက်ပွဲမှာ Democratic Party ကိုယ်စားလှယ် Doug Jones အနိုင်ရရှိသွားပါတယ်ပြန်ဆိုင်မဲဆွယ်စီယုံကြပြီးနောက်မှာပဲဒီမိုကရက်ကိုစဲဂျုံးစ်ကထောက်ခံမဲ49.9%ခန့်တော့ရီပပ်ဘလီကန်ကိုစဲရိုင်မိုက48.4%ခန့်တော့အသေးသေးရရှိသွားခဲ့ကြတာပါကျူတင်ကန့်သက်ချက်တွေမထားဘဲမြောက်ကိုရီးယားနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ရဲ့ကန့်လန့်ချက်ကိုတရုတ်နိုင်ငံကကြိုဆိုလိုက်ပါတယ်တင်မာမှုတွေရောပါးစေဖို့နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ကြိုးပမ်းမှုတွေအားလုံးကိုတရုတ်နိုင်ငံအနေနဲ့ကြိုဆိုကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူလူခန်းကဒီနေ့ဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါအမေရိကန်ပြည်သူနယူးယောက်မြို့ကမြေရောက်ရထားမှာရေပိုက်ဘုံးတစ်လုံးနဲ့ဘုံးခွက်တက်ခဲ့တဲ့သူဖြစ်ဆွဆွဲခံထားရသူဟာစစ်သွေးကြောင်စုတွေနဲ့ဆွတ်နေမှုရှိဖို့မရဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကအကြမ်းဖက်တံပြန်တက်ဖြစ်ထိတန်းရရှိသူကပြောဆိုလိုက်ပါတယ်စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်နေဘင်္ဂလားဒေ့ရှ်နိုင်ငံကနေအမေရိကန်မှာပြောင်းရွှေ့နေတဲ့သူတို့ဖြစ်တဲ့အကော်ရက်အူလာရဲ့ဇနီးနဲ့မိဘတွေကိုစုံစမ်းစစ်ဆေးသူတွေမင်းမြန်းခဲ့ကြောင်းလဲဘင်္ဂလားဒေ့ရှ်အကြမ်းဖက်တံပြန်တက်ဖြစ်ရရှိကပြောဆိုခဲ့တာပါရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ကိုရန်ကုန်မြို့မှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးအစိုးရလေးဝက်ချက်လက်တွေလက်ဝဲတွေ့ရှိမှုနဲ့အေးအေးယူခံရပွဲရှိနေပါတယ်မြန်မာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှုတ်ကိုရန်ကုန်မြို့မှာတပ်တွေထောက်ထားစာရွက်စာရင်းတွေနဲ့အတူဖမ်းဆီးမိခဲ့ပြီး1923ခုနှစ်မြန်မာနိုင်ငံအစိုးရလေးဝက်ချက်အဲဥတွေပုံမှန်သုံးတဲ့အေးအေးယူထားကြောင်းမြန်မာအစိုးရကဒီနေ့မှပဲသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်
တဲ့ရင်ကျောက်ကိုကိုအောင်ဦးကကြီးညာပေးခဲ့တာပါဒီညာအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vesco Volarek ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American တန်မနက်ဖက်မြန်မာဘာသာစီစဉ်ဒီကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလက်မီတာ190တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တော်တော်ရှင်ပေါကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.